Welcome to the Voice of America in Burmese.
ကျမရှင်အညာပါသေး view American တန်မြန်မာပိုင်းရဲ့2019ခု February 20ရက်ဘော်ဒူးနေမနက်ခင်းတန်လွင့်စီစဉ်လေးကိုမြို့တော် Washington DC ကနေပြီးတော့ line to meter 32 40 48ပြင် view ရဲ့ Facebook စာမျက်နှာကလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ဒီနေ့ဟာ82နှစ်မြောက်ချင်းမျိုးသားနေ့လည်းဖြစ်ပါတယ်ခင်ဗျာကျွန်တော်ကြော်လွန်မှာအခုနောက်ပိုင်းစီစဉ်လေးကိုတင်ဆက်တော့မှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတ်တပ်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်နေတူကြီးညာပေးပါပါAmerican သမ္မတ Donald Trump ပေါ်ရုရှားနဲ့ဆက်နွယ်မှုရှိနိုင်တယ်လို့တန်ပြန်ရှိတဲ့အတွက်ဒဏ်ပြန်ထောက်လန့်မှုလုပ်ခဲ့တယ်လို့2019ပြောကြားတုန်းကလွှတ်တော်အမတ်တွေကပယ်မချဘူးလို့ FBI ယာယီအကြီးအကဲဟောင်းကပြောကြားလိုက်ပါတယ်။ကျုပ်နဲ့ကုံသွေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်ကိုရွှေ့ပြောင်းနိုင်ပြောင်းရွှေ့နိုင်တယ်လို့ American သမ္မတကပြောပါတယ်။အငင်းပွားနေတဲ့2008ဖွဲ့စည်းပုံချင်းကဥပဒေပြင်ဆင်ပူးပေါင်းကော်မတီအဖွဲ့အစည်းမဲခွဲအတည်ပြုလိုက်ပါပြီ။ဒီလိုထူးခြားတဲ့သတင်းလေးကြားမှာပါကိုကြောင်းလေး
။ဟုတ်ပါခင်ဗျာ။အဲ့လိုသတင်းလေးအပြီးနားဆင်ကြရမယ့်အထက်မှာဆိုရင်တော့
ကျွန်တော်တို့ချင်းမျိုးသားနေဆိုတာတမိုင်းဂုံအင်မတန်ရှိတဲ့မျိုးသားလေးတစ်ယောက်ဖြစ်ပါတယ်။1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာပမာပြည်
ဒီကနေ့ကြောက်တဲ့ချင်းမျိုးသားလေးနဲ့ပတ်သက်ပြီးတော့ပြောဆိုသွားတာပါဒီအကြောင်းပြင် Dragon Leg လို့ခေါ်တဲ့ချင်းလက်ဝဲသမား T-Retran ကမြန်မာနိုင်ငံကိုကိုစားပြုတ်ပြီးတော့ One Championship ပြိုင်ပွဲမှာဝင်နှွှဲတော့မယ်ဆိုတဲ့အကြောင်းဆိုင်ကလုန်းမုန်တိုင်းရာသီရောက်လာတော့မယ်ဆိုပေမဲ့လေဒုညဒုက္ခတဲ့စခန်းတွေအတွက်တော့ကြိုးတင်ပြင်ဆင်မှုတွေကနှဲပါလို့စိုးရိမ်နေရတယ်ဆိုတဲ့အကြောင်းနဲ့ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်ကြိုးပမ်းချက်တွေဘလောက်လားလာရှိသလဲဆိုတဲ့ဒီအင်ဂါညာတဲရီလိုင်းဆွေးနွေးချက်တွေကိုလည်းပြန်ပြီးတော့နားဆင်ကြဖို့ရှိပါတယ်ခင်ဗျာအခုတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးတက်နဲ့မက်ကင်မတ်တင်ကြီးထိုက်တို့တင်ညာပါလိမ့်မယ
် American သမ္မတ Donald Trump ပေါ်မှာရုရှားနဲ့ဆက်နွယ်မှုရှိနိုင်တာကိုတန်ပြန်ရှိတဲ့အတွက်ဒဏ်ပြန်ထောက်လန့်ရေးတွေလုပ်ခဲ့တယ်လို့2019မှာသူပြောကြားခဲ့စဉ်တုန်းကထိတ်တန့်တော်အမတ်တွေဘက်ကပယ်မချခဲ့ဘူးလို့ယာယီ FBI အကြီးအကဲဟောင်း Andrew McCabe ကပြောကြားလိုက်ပါတယ်လွန်ခဲ့တဲ့2နှစ်လောက်ကသူအဲ့ဒီလိုထောင်လိုင်းစတင်လိုက်ပြီးမကြခင်မှာပဲအထက်လွတ်တော်အများစုအမတ်ခေါင်းဆောင် Mitch McConnell အဲ့ဒီချိန်ကအောက်လွတ်တော်ဥက္ကဋ္ဌ Paul Ryan နဲ့အဲ့ဒီချိန်ကထိတ်တန့် Republican အမတ်တွေအပါအဝင်ထိတ်တန့်အမတ်10ဦးကိုသူကအကြောင်းကြားခဲ့တယ်လို့ McCabe က NBC သတင်းဌာနကိုအင်ကာနေမှာပြောကြားလိုက်တာပါအဲ့ဒီချိန်ကဘယ်သူကမှမကန့်ကွက်ခဲ့ဘူးလို့လည်းပြောပါတယ်ဘယ်တရားဥပဒေရှုထောင့်ဘယ်ဖွဲ့စည်းပုံအခြေခံဥပဒေရှုထောင့်နဲ့ဘယ်အချက်လက်ပေါ်ကိုမှအခြေခံပြီးကန့်ကွက်တာမျိုးမရှိခဲ့ဘူးလို့ပြောတာပါအဲ့ဒီမှာတိုင်ငင်ရက်တွေမှာတော့2016သမ္မတရွေးကောက်ပွဲမှာသမ္မတထရမ့်ရဲ့မဲဆွယ်ဖွင့်တဲ့ရုရှားတို့ဝင်ရောက်ဆက်နွယ်မှုရှိမရှိ FBI စုံစမ်းမှုတွေဥဆောင်သူ FBI အကြီးကဲ James Comey ကိုသမ္မတထရမ့်ကအလုပ်ဖြုတ်ပစ်ခဲ့တာဖြစ်ပါတယ်။နောက်မကြာခင်ရုရှားအရာရှိနဲ့သမ္မတအင်ဂျူတွေ့ဆုံပွဲမှာတော့သမ္မတထရမ့်ကကိုမီကိုသူအလုပ်ဖြုတ်ခဲ့တာအတွက်သူ့စိတ်တွေပေါ်ပါသွားခဲ့ရတယ်လို့လည်းပြောကြားခဲ့တာပါ။
American သမ္မတ Donald Trump ရဲ့အကြံပေးအဖြစ်ကာလရှည်ဆောင်ရွက်ခဲ့ဘူးတဲ့ Roger Stone ကသူ့အမှုကိုကြားနာတဲ့တရားသူကြီးရဲ့ဓာတ်ပုံကိုလူမှုကွန်ရက်ပေါ်မှာတင်ခဲ့ပြီးတဲ့နောက်မှာတော့သူ့ကိုပေးထားတဲ့အာမခံပြန်ပြီးရုပ်သိမ်းတင့်မတင့်ပြန်သုံးသပ်ဖို့ဒီသတင်းပါနှောင်းပိုင်းမှာတရားရုံးတက်ဖို့ဆင့်ခေါ်ခံထားရပါတယ်။တရားသူကြီးရဲ့မျက်နှာအနီးသဘင်တွေကြားမှာတနက်ပြစ်မှတ်တစ်ခုလိုမျိုးပါတဲ့ပုံကို Roger Stone က Instagram လူမှုကွန်ရက်မှာတင်ခဲ့တာပါ။အမေရိကန်စီရင်စုတရားသူကြီးအေမီဘာမန်ဂျက်ဆန်ရဲ့ဓာတ်ပုံတွေကို Instagram လူမှုကွန်ရက်ပေါ်မှာစတုန်းကနှစ်ကြိမ်တင်ခဲ့ပြီးနောက်မှာတော့ပြန်ပြီးတောင်းပန်ခဲ့ပါတယ်။သမ္မတထရန့်ရဲ့အကြံပေးဟောင်းအသက်66နှစ်အရွယ်စတုန်းကသူ့ကိုယ်သူနိုင်ငံရေးမှာအကွက်မြင့်သူအဖြစ်ဖော်ညွှန်းထားတာဖြစ်ပြီးအခုလာမဲ့တရားရုံးကြံနာမှုဟာဆိုရင်နောက်ရှုစားရမယ့်ပွဲလို့ပြောဆိုထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလ25ရက်နေ့မနေ့အစောကြီးမှာပြည်ထောင်စုစုံစမ်းစစ်ဆေးရေးဘျူရို FBI ကစတုန်းရဲ့ Florida တောင်ပိုင်းကနေအိမ်ကိုဝင်ရောက်စီးနှင်ဖမ်းဆီးခဲ့ပြီးစွဲချက်တင်ခဲ့တာပါစွဲချက်တွေထဲမှာတော့2016ခုနှစ်အတွင်း Trump ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ပူးပေါင်းဆောင်ရွက်မှုနောက် Trump ရဲ့ပြိုင်ဘက် Democrat Hillary Clinton ကိုအထိနာစေတဲ့ WikiLeaks အဖွဲ့ကခိုးယူထားတဲ့ email တွေရရှိရေးဆောင်ရွက်မှုတွေပါဝင်ပါတယ်သူအဖမ်းခံရတဲ့နေ့မှာပဲစတုန်းကဆွဲချက်တည်းအတွက်သူ့မှာအပြစ်မရှိတဲ့အကြောင်းတရားရုံးမှာသူအနိုင်ရမှာဖြစ်တဲ့အကြောင်းပြောဆိုခဲ့တာပ
ါတရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်ကိုအတိအကျအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက် အခွန်ကောက်ခံမှုအသစ်ချမှတ်ဖို့မတ်လ၁ရက်နောက်ဆုံးရက်သတ်မှတ်ထားတာကိုရပ်ပြောင်းရွှေ့နိုင်တယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။လက်ရှိမှာဆွေးနွေးမှုတွေဟာအဆင်ပြေချုံးဝေါနေတယ်လို့သမ္မတကအင်ကာနီကသမ္မတအင်ဗျူမှာသတင်းတောက်တွေကိုပြောပါတယ်။ဆွေးနွေးမှုအဆင်ပြေပြီးဖြစ်ထွန်းတိုးတက်မှုတွေများတဲ့အပြင်ကုန်သွယ်ရေးသဘောတူညီချက်ရဖို့အတွက်ရက်အတိအကျကိုအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်ဘာတွေဖြစ်လာမယ်ဆိုတာကိုစောင့်ကြည့်ဖို့လည်းပြောပါတယ်။ကုန်သွယ်ရေးဆိုင်ရာညှိနှိုင်းဆွေးနွေးမှုအခြေအနေကတော့တိတ်ပြီးရှုပ်ထွေးနေတယ်လို့လည်းသမ္မတကပြောပါတယ်။ဟိနိုင်းဆွေးနွေးမှုတွေကလည်းသဘောတူညီမှုမရခဲ့ရင်အမေရိကန်ဒေါ်လာတန်200ရန်တရုတ်ပို့ကုန်တွေအပေါ်မှာအခွန်အခကို10ရာခိုင်နှုန်းကောက်ခံနေရကနေ25ရာခိုင်နှုန်းထိတိုးမြင့်တောက်ခံဖို့လုပ်မဲ့နောက်ဆုံးရက်ဖြစ်တဲ့မတ်လ1ရက်နေ့ကိုသမ္မတထရမ့်ကသတ်မှတ်ခဲ့တာဖြစ်ပါတယ်။ဟိနိုင်းရေးမှုတွေကြားသဘောတူညီမှုရဖို့အတွက်နီးလာမယ်ဆိုရင်တော့ဒီသတ်မှတ်ရက်ကိုရွှေ့ဆိုင်းနိုင်တယ်လို့သမ္မတကပြောခဲ့တာပါ။American ဘန်နာရေးဝန်ကြီး Steve Mnuchin နဲ့ American ကုန်သွယ်ရေးဆိုင်ရာကိုယ်စားလှယ် Robert Lighthizer အပါအဝင်နှစ်နိုင်ငံအကြီးအကဲအရာရှိတွေရဲ့ဆွေးနွေးပွဲတွေမတိုင်ခင်မှာနှစ်နိုင်ငံအငယ်တန်းလက်ထောက်အရာရှိတွေအဆင့်ဆွေးနွေးပွဲတွေကိုအင်ကာနီက Washington DC မှာကျင်းပနေတာဖြစ်ပါတယ်။တရုတ်ကိုယ်စားလှယ်အဖွဲ့ကတော့တရုတ်ဆိုးကထိတ်တန်းစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာညှိနှိုင်းရေးမှူးတရုတ်ဒုတိယဝန်ကြီးချုပ် Liu He ကပဲထပ်ပြီးတော့ဦးဆောင်ပြီးဆွေးနွေးဖို့လည်းရှိပါတယ်။
ဆော်ဒီအာရေဗျာမှာနျူကလ িয়ার ဓာတ်ပေါင်းဗိုလ်တွေတည်ဆောက်ရေးနဲ့အမေရိကန်နျူကလ িয়ার နည်းပညာတွေကိုဆော်ဒီအာရေဗျာနဲ့မျှဝေရေးဒေါ်လာတန်ထောင်ပေါင်းများစွာတန်ဖိုးရှိတဲ့အစီအစဉ်တစ်ခုကိုအမေရိကန်လုံခြုံရေးနဲ့ကျင့်ဝတ်ဆိုင်ရာဌာနတွေကသတိပေးနေတဲ့ကြားကပဲအမေရိကန်သမ္မတထိတ်တန့်အရာရှိတွေကတွန်းအားပေးဆောင်ရွက်ခဲ့တယ်လို့လွှတ်တော်ဆိုင်ရာအစီရင်ခံစာအဓိကဖော်ပြလိုက်ပါတယ်အမျိုးသားလုံခြုံရေးအကြံပေးဟောင်းမိုက်ကယ်ဖလင်းနဲ့တခြားတာဝန်ရှိသူနှစ်ဦးတို့ကသူတို့ဆောင်ရွက်မှုတွေဟာအမေရိကန်ဥပဒေတွေကိုချိုးဖောက်ရာရောက်နိုင်တယ်လို့အကြင်ငြိမ်သတိပေးနေတာတွေကိုလစ်လျူရှုထားတယ်လို့ဒီမိုကရက်တစ်ဦးဆောင်တဲ့လွှတ်တော်ကြီးကြပ်ရေးကော်မတီကအင်ကာနီမှာထုတ်တဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်ထိထိရောက်ရောက်မကြီးကြပ်နိုင်ပဲအမေရိကန်ဘက်ကနည်းပညာတွေလွှဲပြောင်းပေးခဲ့မယ်ဆိုရင်ဆော်ဒီအာရေဗျာဘက်ကနျူကလ িয়ার လက်နက်တွေတိစောက်လာနိုင်တဲ့အပေါ်ဒီမိုကရက်နဲ့ရီပဘလစ်ကန်လွှတ်တော်အမတ်တွေကစိုးရိမ်ကြောင်းပြောဆိုထားကြပါတယ်ဆော်ဒီအာရေဗျာမှာနျူကလ িয়ার ဓာတ်ပေါင်းပိုတွေဒါဇင်နဲ့ချီတိစောက်မဲ့အစိုးပြုချက်နဲ့ပတ်သက်ပြီးအမေရိကန်သမ္မတအင်ဗျူရောမှာပုံမှန်မဟုတ်တဲ့လှုပ်ရှားမှုတွေတွေ့နေရတယ်လို့ပြောဆိုကြတဲ့အမည်မဖော်တဲ့လျှို့ဝှက်အချက်လက်တွေကိုဖွင့်ချသူအများအပြားရဲ့ပြောဆိုချက်တွေကိုလွှတ်တော်ကော်မတီကအင်ကာနီမှာစုံစမ်းစစ်ဆေးမှုစတင်လိုက်ပါတယ်။လွှတ်တော်ဆိုင်ရာအစီရင်ခံစာအပေါ်မှာတော့အမေရိကန်သမ္မတအင်ဗျူရောဘက်ကမှတ်ချက်ပေးပြောဆိုမှုမရှိသေးပါဘူးရှင
်။ VOA American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335 လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်အငင်းပေါ်နေတဲ့2008ဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်စင်းကိုအင်ကာနီကပြည်တော်စုလွှတ်တော်မှာမဲခွဲပြီးအတည်ပြုလိုက်ပါပြီ။အဆိုထောက်ခံမဲ386မဲ၊ကန့်ကွက်မဲ192မဲ၊ကြားနေမဲ3မဲနဲ့အတည်ပြုခဲ့တာဖြစ်ကြောင်းပြည်တော်စုလွှတ်တော်နာကဥတီခွန်မြတ်ကကြေညာခဲ့တာပါ။45ဦးပေါင်းပူပေါင်းကော်မတီကိုဖွဲ့စည်းလိုက်တာဖြစ်ပြီးပြည်ခိုင်ဖြိုးပါတီ၊ရခိုင်မျိုးသားပါတီနဲ့တမရတော်လွှတ်တော်ကိုယ်စားလှယ်အစုဖွဲ့ကကန့်ကွက်တာတွေရှိတယ်လို့ပြန်လည်တုံ့တက်ညှိနှိုင်းဖို့လည်းရှိပါတယ်။ဒီလိုဖွဲ့စည်းလိုက်တဲ့ပုံမှာပြည်ထောင်စုကြံ့ခိုင်ရင်နဲ့ဖွံ့ဖြိုးရေးပါတီနဲ့တမရကိုယ်စားလှယ်တွေဘက်ကသဘောတူညီတာမရှိပေမဲ့ကော်မတီမှာပူပေါင်းပါဝင်ရေးကိစ္စပါတီတွင်ဆက်လက်ဆွေးနွေးဖို့တော့ရှိနေတာပါ။ပူပေါင်းကော်မတီရဲ့အတွင်းမှုဖြစ်တဲ့ရန်ကုန်တိုင်းဒေသကြီးမဲဆန္ဒနဲ့အမှတ်73ကလွှတ်တော်ကိုယ်စားလှယ်ဒေါက်တာမြတ်ညာနာဆိုးကကော်မတီလုပ်ငန်းတွေကိုအမြန်ဆုံးဆောင်ရွက်မယ်လို့ပြောပါတယ်။အင်ကာနီဖွဲ့စည်းလိုက်တဲ့ပူပေါင်းကော်မတီမှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်က18ဦး၊တမရတော်သားလွှတ်တော်ကိုယ်စားလှယ်10ဦး၊ပြည်ခိုင်ဖြိုးရခိုင်မျိုးသားပါတီနဲ့ရှမ်းတိုင်းရင်းသားမြောက်ဒီမိုကရေစီဖွဲ့ချုပ်က2ဦးစီလွှတ်တော်မှာအတွင်းမှာကိုယ်စားလှယ်1ဦးကနေ9ဦးစီထိရှိတဲ့ပါတီတွေက10ဦးနဲ့တတိပုဂ္ဂလကိုယ်စားလှယ်1ဦးတို့ပါဝင်ဖို့သတ်မှတ်ထားတာပါ။တော်တော်ရင်းမှာနိုင်ငံပါတီ14ခုရှိရာ73ခုကပူပေါင်းကော်မတီမှာပါဝင်မဲ့ကိုယ်စားလှယ်လောင်းစင်းကိုယ်စားလှယ်စင်းကိုပေးပို့ထားပြီးဖြစ်ပြီးတက်မတော်နဲ့ပြည်ခံဖြိုးပါတီကပေးပို့တာမရှိသေးပါဘူးပေးပို့လာချိန်မှာတော့ပူပေါင်းကော်မတီပါအမည်စင်းတွေကိုထပ်ပြီးထုတ်ပြန်မှာဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံရဲ့အမည်ကိုမဟာလိကာအဖြစ်ပြောင်းလဲရေးအစိုးပြုချက်ကိုသမ္မတရိုဒရီဂိုဒူတာတေကပြန်လည်ဖော်ထုတ်ပြောဆိုလာပြီးနောက်မှာတော့ နိုင်ငံအမည်ပြောင်းရေးအတွက်ဥပဒေသင့်တဲ့လူမှုဆန္ဒခံယူပွဲနဲ့အတီးပြုတ်ဖို့လဲလိုအပ်မှာဖြစ်တယ်လို့ဖိလစ်ပိုင်သမ္မတနန်ဒော်ကအင်ကာနီမှာပြောဆိုလိုက်ပါတယ်။ပြီးခဲ့တဲ့တနင်္လာနေ့ကသမ္မတဒူတာတေးကဖိလစ်ပိုင်ဆိုရာကကိုလိုနီကနေမွေးဖွားလာတာလို့ပြောဆိုပြီးနိုင်ငံရဲ့နာမည်ကိုမဟာလိကာအဖြစ်ပြောင်းလဲရေးသမ္မတဟောင်းဖာဒီနန်မာကိုစ်ရဲ့အဆိုကမှန်တယ်လို့မဂင်တီနီယိုကမိန့်ခွန်းမှာထည့်သွင်းပြောဆိုခဲ့တာပါ။မဟာလိကာဆိုတဲ့အသုံးနှုန်းကတော့မလေးဘာသာစကားမှလည်းအသုံးပြုပြီးပါဠိစကားကဆင်းသက်လာတာဖြစ်ပြီးကြီးမြတ်တဲ့ဂုဏ်သိက္ခာနဲ့ဖန်တီးမှုလို့အဓိပ္ပာယ်ရပါတယ်။ပေါ်တူဂီနယ်မြေသစ်ရှာဝေသူဖာဒီနန်မာဂျယ်လန်ရဲ့ဖိလစ်ပိုင်ခီးစဉ်ကိုငွေကြေးထောက်ပံ့ခဲ့တဲ့စပိန်ဘီယင်ဖိလစ်ဒီစကင်းကိုအဆွဲပြုပြီးစပိန်ကိုလိုနီတွေကဖိလစ်ပိုင်လိုအမည်ပေးခဲ့တာဆိုပြီးလဲသမ္မတဒူတာတေးကပြောဆိုခဲ့ပါတယ်။တချင်ငယ်မှာတော့နိုင်ငံအမည်ကိုပြောင်းမယ်လို့သမရကထပ်လောင်းပြောပါတယ်သမရရဲ့ပြောခွင့်ရဆေဗာဒိုပေနီလိုကတော့နိုင်ငံရဲ့အမည်ကိုပြောင်းလဲဖို့လွှတ်တော်ဘက်ကဆောင်ရွက်ချက်လိုအပ်တယ်လို့ပြောပါတယ်နိုင်ငံရဲ့အမည်ကိုပြောင်းလဲရေးအတွက်လွှတ်တော်ဘက်ကဥပဒေပြုနိုင်တယ်လို့အခြေခံဥပဒေမှာပြဋ္ဌာန်းထားပြီးဒါကိုလူမှုသဘောထားဆန္ဒခံယူရမှာဖြစ်တယ်လို့သမရရဲ့ပြောခွင့်ရကအင်ကာနေ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ရှင်
နာမည်ကျော်ဂျပန်ကားကုမ္ပဏီ Honda ကဗြိတိန်နိုင်ငံဆင်တန်မှာရှိတဲ့သူ့ရဲ့ဆိုင်ယံကိုပိတ်ပစ်ဖို့ဆုံးဖြတ်လိုက်တာဟာအလုပ်ကိုင်း 9,000 လောက်ဆုံးရှုံးနိုင်တဲ့အန္တရာယ်ရှိနေတယ်လို့အင်ကာနေ့မှာပြောပါတယ် Honda ရဲ့ဗြိတိန်ဆိုင်အမှုဆောင်ရရှိ Ian Howells ကဒီဆိုင်ယံကိုပိတ်လိုက်တာကြောင့်အလုပ်ကိုင်းထိခိုက်မှုဒဏ်ရာခံစားမှလူ 3,000 ရှိတယ်လို့ကုမ္ပဏီထုတ်ပစ္စည်းနဲ့ဆက်နွယ်ပြီးလုပ်ကိုင်းနေသူတွေအတွက်ထိခိုက်နိုင်ခြေ 3,500 လောက်ရှိတယ်လို့ပြောပါတယ်အခုလို Honda ကုမ္ပဏီကဗြိတိန်ဆိုင်ယံပိတ်ပစ်ဖို့ဆုံးဖြတ်မှုဟာဗြိတိန်ရဲ့ကာလတာရှည်ကျဆင်းတဲ့ကားထုတ်လုပ်မှုကိုပိုဆိုးဝါးလာစေပါတယ်
။အမေရိကန်စစ်တပ်အတွင်းမှာအာကသတပ်ဖွဲ့ကိုဌာနသစ်အနေနဲ့တီထောင်ရေးစီစဉ်ဖို့ညွှန်ကြားချက်ကိုသမ္မတဒေါ်နယ်ထရန့်ကအင်ကာနီမှာလက်မှတ်ရေးထိုးလိုက်ပါတယ်။လက်မှတ်မထိုးခင်လေးကမှ VOA ရရှိတဲ့အာကသမူဝါဒညွှန်ကြားချက်လေးမိတူတဲမှာတော့ဒီတပ်ဖွဲ့ကအာကာသထဲမှာကျူးကျော်ရန်စားမှုတွေကိုတားဆီးဖို့နောက်အမေရိကန်ရဲ့အကျိုးစီးပွားတွေကိုကာကွယ်ဖို့အမေရိကန်အမျိုးသားလုံခြုံရေးကိုစောင့်ရမှာဖြစ်တယ်လို့ဖော်ပြထားပါတယ်။အလားအလာရှိတဲ့ပြိုင်ဘက်တွေကအခုဆိုရင်အာကာသထဲမှာသူတို့ရဲ့စွမ်းဆောင်ရည်တွေတိုးတက်လာပြီးအမေရိကန်တို့ရဲ့အာကာသအသုံးပြုမှုကိုပြည်ပခဓမ္မမဟုတ်လဲထိတ်တိုက်တွေးမှုအဖြစ်ပိတ်ပင်မှုစ조사စောင့်ရွက်လာနေတယ်လို့လည်းညွှန်ကြားချက်ထဲမှာပါရှိပါတယ်ရှင်။
နောက်ဆုံးရနိုင်ငံကသတင်းတွေကိုတော်ခင်မျိုးသက်နဲ့မတ်တင်ကြီးထိုက်တို့ကြီးညာခဲ့ကြတာပါအခုတော့သတင်းလွှာတွေကိုကြားပါတော့မယ်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆပ်ဇာဒေတာကတိတ်နေချီတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်မကြာခင်ကြောက်တော့မဲ့ဆိုင်ကလုန်းမုန်တိုင်းရာသီအတွင်းကြုံတွေ့ရနိုင်တဲ့အနေအထားကနေပြီးတော့ကာကွယ်ပေးနိုင်မှုတွေနှဲပါနေတယ်လို့ချက်ချင်းနေနဲ့လာဂျန်နီအသင်းများနိုင်ငံတကာဖက်ဒရေးရှင်း IFRC ကသတိပေးလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေပြီးတော့ VOA သတင်းတော့လီဆာရှလိုင်းသတင်းပေးပို့ထားတာကိုမတ်တန်ကီထိုက်ပြောပြပါလိမ့်မယ
်ဘင်္ဂလားဒေ့ရှ်နိုင်ငံကော့ဆက်ဘဇာကရိုဟင်ဂျာဒုက္ခသည်9သိန်းတဲ့ကအများစုအနေနဲ့တော့မကြခင်သတင်းပတ်တွေအတွင်းဘင်္ဂလားပင်လယ်အော်ကနေမလွဲမသွေကြောက်ရောက်လာတော့မဲ့လေပြင်းနဲ့မိုးသည်ထမ်းမှုတွေကိုကြံ့ကြံ့ခံနိုင်ဖို့ခက်လိမ့်မယ်လို့ကြက်ချင်ဤအသင်းတာဝန်ရှိသူတွေကပြောပါတယ်ဒုက္ခသည်တွေကဝါးနဲ့ဆောက်ပလတ်စတစ်နဲ့ကာယံပြီးအမိုးလှုပ်ထားရတဲ့ခနော်နီခနော်နဲ့ညစ်ပတ်နေတဲ့တဲအိမ်တွေထဲမှာနေနေကြရတာလို့လဲကြက်ချင်ဤအသင်းရဲ့ပြောခွင့်ရမက်ထရူးကော့ချ်ရန်က VOA ကိုပြောပါတယ
် When the rain start they're going to have very little protection and if there's a direct hit
မိုးရသည်ဆရီဆိုတော့ねသူတို့အတွက်အကောက်အွယ်မရှိသလောက်ဖြစ်သွားမှာပါတကယ်လို့များကော့ဆက်ပဇာမှာမကြုံစဘူးဆိုင်ကလုန်းမုန်တိုင်းတက်တဲ့ဝင်တိုက်မယ်ဆိုရင်တော့လေးတိုက်တဲ့ဒဏ်ကနေသူတို့ကိုဘလို့မှအကာအကွယ်ပေးနိုင်မှာမဟုတ်ပါဘူ
းဆိုင်ကလုန်းရာသီကအေပြီလမှာစပြီးမေလအထိကြာပါတယ်အဲ့ဒီနောက်အောက်တိုဘာလမှာပြန်ပြီးတော့ပေါ်လာတာပါကြားရောက်လာနိုင်ခြေရှိတဲ့ဘေးအန္တရာယ်ကနေလူတွေကိုတက်နိုင်သလောက်ကာကွယ်ပေးနိုင်ဖို့အတွက်ကြက်ချင်ဤဝန်ထမ်းတွေနဲ့စေတနာဝန်ထမ်းတွေကြိုးပမ်းဆောင်ရွက်နေကြပါတယ်လက်ရှိအချိန်ထိတာပေါ်လင်စားတွေကျူးတွေနဲ့ပစ္စည်းကိရိယာတွေကိုလူပေါင်း2သိန်းအတွက်ဖြန့်ဝေပေးထားပြီလို့လဲကြက်ချင်ဤအသင်းပြောခွင့်ရကော့ချ်ရန်ကပြောပါတယ်ခိုးလုံရေးအင်ယာတွေကိုဘေးကင်းလုံခြုံမှုရှိရှိခိုင်ခိုင်မာမာတည်ဆောက်နိုင်ဖို့ထောင်နဲ့ချီတဲ့လူတွေကိုသင်တန်းပေးထားတယ်လို့လဲသူကပြောပါတယ်အရေးပေါ်အခြေအနေမှာဘေးလွတ်ရာရွှေ့ပြောင်းနိုင်ရေးနဲ့ကြိုတင်သတိပေးမှုတွေကိုလဲဒုက္ခသည်တွေကိုလေ့ကျင့်ပေးထားတဲ့အကြောင်းချက်ချီနီအသင်းပြောခွင့်ရကပြောပါတယ်
ဒါပေမဲ့လည်းဒုက္ခတွေတွေအနေနဲ့တော့တဘာဝဘေးဒဏ်ကနေလွတ်အောင်ရှောင်ဖို့နေရာမရှိတာကြောင့်ထိထိရောက်ရောက်သုံးနိုင်မဲ့ပုံမရှိဘူးလို့လည်းသူကပြောပါတယ်။နောက်ရေကနေတဆင့်ကူးဆက်တဲ့ဝမ်ကိုက်ယောဂနဲ့ကာလာဝမ်ယောဂလိုမျိုးကူးဆက်ယောဂတွေအရေးကလည်းစိုးရိမ်စရာတစ်ချက်ဖြစ်တယ်လို့သူကပြောပါတယ်။
The risk of waterborne diseases or other vector-borne diseases is always a concern in
a ရေကနေတဆင့်ကူးဆက်ယောဂတွေတရိတ်ဆန်တွေကနေတဆင့်ကူးဆက်ယောဂအနေရတွေကတော့အခုလိုအရေးပေါ်အခြေအနေမှာအကြီးအကျယ်စိုးရိမ်စရာဖြစ်ပါတယ်။အထူးသဖြင့်မိလာစနစ်မကောင်းတဲ့ဒါမှမဟုတ်ရေသတ်မရနိုင်တဲ့အခြေအနေမျိုးတွေမှာပါ။နောက်ပြီးတော့အထူးသဖြင့်ရေကြီးတဲ့အခြေအနေမျိုးတွေမှာဆိုရင်မိလာနဲ့ရေစိုးမြောင်းတွေမှာရေကြီးလာပြီးတော့အဲ့ဒီမတတ်တဲ့ရေတွေကျသွားဖို့လဲသတင်းပတ်နဲ့ချီပြီးတော့ကြာမြင့်တတ်ပါတယ်။
ပထမဆုံးဦးစားပေးဆောင်ရွက်ရမှာကတော့လက်ရှိခိုလုံရေးစခန်းတွေကိုပိုပြီးခိုက်မအောင်အ мян ဆုံးပြင်ဆင်ဆောက်လုပ်ဖို့ဖြစ်တယ်လို့ Coach Ran ကပြောပါတယ်။ဆိုက်ကလုန်းမုန်တိုင်းအတွက်အရေးပေါ်အစမ်းလေ့ကျင့်မှုတွေလုပ်နေပြီးရေတန်းအင်တာနဲ့ကျန်းမာရေးစောင့်ရှောက်မှုစခန်းတွေကလည်းလိုအပ်သူတွေကိုကူညီပေးဖို့ရှိနေတယ်လို့လည်းချက်ချင်းအသင်းပြောခွင့်ရကပြောပါတယ်။ရိုဟင်ညာဒုက္ခသည်9သိန်းကျော်တည်းက82ရာခိုင်နှုန်းကဖြစ်ဆောက်ထားတဲ့စခန်းတွေမှာနေထိုင်နေရပြီးရာသီဥတုပြင်းထန်ဆိုးရွားမှုတွေကနေကာကွယ်ပေးဖို့အတွက်ခိုင်မာတဲ့ခိုလုံရေးအင်အားတွေလိုအပ်နေကြတာလို့လဲကြက်ချီနီနဲ့လာချန်းနေအသင်းများနိုင်ငံတကာဖက်ဒရေးရှင်းရဲ့စစ်တမ်းမှာဖော်ပြထားပါတယ်ရှင
်ဒီနေ့ဟာ82နှစ်မြောက်ချင်းမျိုးသားနေဖြစ်ပါတယ်မြန်မာနိုင်ငံမှာသမိုင်းဆင်ဆက်ဖွံ့ဖြိုးတိုးတက်မှုအနှိမ်ဆုံးပြည်နယ်တစ်ခုဖြစ်ခဲ့တဲ့ချင်းပြည်နယ်ဟာအခုချိန်ထိလဲတည်တာတဲ့တိုးတက်မှုတွေဖြစ်မလာသေးတဲ့အချက်ကချင်းလူမှုအတွက်စိတ်မသက်သာစရာအချက်တခုဖြစ်နေပါလေပြည်တွင်းချင်းနေဆိုးဝါးမှုတွေကြောင့်ပြည်ပကိုထွက်ခွာလာခဲ့ကြတဲ့ချင်းလူရေဟာလည်းနှစ်သိန်းနီးပါးရှိလိမ့်မယ်လို့ချင်းရေးဆောင်ရွက်သူတွေကခန့်မှန်းကြပါလေပြည်ပရောက်ချင်းလူမျိုးတွေကတော့82နှစ်မြောက်ချင်းမျိုးသားနေကိုပြီးခဲ့တဲ့စနေနေ့ဖေဖော်ဝါရီလ16ရက်နေ့တော့ကနိုင်ငံတကာလိုက်ကြိုတင်ပြီးတော့ကျင်းပခဲ့ကြပါလေဒီနေ့ကြောက်တဲ့ချင်းမျိုးသားနေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုအင်ဒီယားနာပြည်နယ်ရောက်ဒီအမေရိကန်မြန်မာအသင်းရဲ့ဥက္ကဋ္ဌဒေါက်တာရိုဒင်းရဲ့အမြင်ကိုသိရအောင်ကျွန်တော်မေးထားတာရှိပါတယ်ချင်းမျိုးသားနေတွေကျင်းပလာခဲ့တာ82နှစ်ရှိလာခဲ့တဲ့ဆိုပေမဲ့လည်းချင်းဒေသမှာတော့ထူးခြားတဲ့တိုးတက်ပြောင်းလဲမှုတွေရှိမလာနိုင်သေးပဲနိုင်ကြတဲ့အခြေအနေမှာဆက်ပြီးတော့ရှိနေတော့မဲလို့ဒေါက်တာရိုရင်းကပြောပါတယ
်ချင်းပြည်နယ်ဆိုတာကကျွန်တော်တို့အရင်ကအတိုင်းနဲ့ပြည်နယ်ဆက်လေးခုပမာပြည်မှာရှိတဲ့တဲမှာအစင်းရဲဆုံးပြည်နယ်ဖွံ့ဖြိုးမှုအနိုင်ကျဆုံးပြည်နယ်ဖြစ်ခဲ့ပါတယ်အခုအထိလဲတဝက်တပြက်ဒီမိုကရေစီအောက်မှာအဲ့ဒီဟာတွေဆက်ရှိနေသေးတယ်အားလုံးနေပါကနိုင်ငံနေသေးတာဖြစ်တယ်အဲ့ဒီတဲမှာအဓိကတော့လမ်းပန်းဆက်သွယ်ရေးဒါနိုင်ငံနေသေးတယ်ပညာရေးကလည်းမနှစ်ကဆိုလို့ရှိရင်ဆယ်တန်းအောင်တဲ့ပြည်ထိုင်တော့အချင်းပြည်နယ်အနိုင်ဆုံးနောက်စီးပွားရေးအရာကောကျန်းမာရေးအရာကောအဖက်ဖက်ကနေနိုင်ငံနေသေးတာကိုကျွန်တော်တွေ့ရပါတယ
်ချင်းလူလူဟာလွတ်လပ်မှုနဲ့ဒီမိုကရေစီကိုလိုလားတဲ့လူ့အဖွဲ့အစည်းဖြစ်ကြောင်းကိုလည်းဒေါက်တာရိုရင်းကချင်းမျိုးသားနေဖြစ်ပေါ်လာပုံသမိုင်းနဲ့ရှင်ပြီးတော့ရှင်းပြပါတယ်
ကျွန်တော်တို့ချင်းအမျိုးသားနေဆိုတာတမိုင်းဂုံအင်မတန်ရှိတဲ့မျိုးသားနေတရဖြစ်ပါတယ်1948ခုနှစ်ဇန်နဝါရီလ4ရက်နေ့မှာဗမာပြည်ကဗြိတိရှ်လက်အောက်အနေလွတ်လပ်ရေးရတယ်အဲ့ဒီအချိန်အထိကချင်းဟီရိုးရီဂူလေးရှင်းအက်ပေါ့နော်1896ကအင်္ဂလိပ်တွေတီထွင်ရေးဆွဲခဲ့တဲ့ချင်းဟီရိုးရီဂူလေးရှင်းအက်အရဥပချုပ်ထဲတာဖြစ်တယ်လွတ်လပ်ရေးရပြီးတော့တလအတွင်းမှာပဲဖလန်းမျိုးအဲ့ဒီတုန်းကတော့မြို့တော်ပေါ့လေအမချင်းလူထုအစည်းအဝေးကိုဒီမိုကရေစီနဲ့ချက်ချက်ခေါ်ဆောင်ခဲ့တယ်မြန်မာနိုင်ငံတော်သမရကြီးစောက်ရွှေတိုက်ကိုရိုင်းပါဝင်ပြီးတော့တက်ရောက်ခဲ့တယ်ချင်းမျိုးသား9000လောက်ကနေပရိသတ်စနစ်တိုက်သူကြီးစနစ်ပေါ့နော်အဲ့ဒါကိုပယ်ဖျက်ပြီးတော့ဒီမိုကရေစီချက်ချက်အုပ်ချုပ်ဖို့အချင်းကြီးရာကောင်စီရဲ့အဆိုပြုချက်နဲ့ဖြစ်လာတဲ့ချင်းကြီးရာစုံစမ်းရေးကော်မတီမှာမဲပေးဆုံးဖြတ်ခဲ့ကြတာဖြစ်ပါတယ်လူ9000အနက်တန့်ကွက်မဲပေးတာက18ယောက်ပဲရှိတယ်ဆိုတော့တမိုင်းအောင်ပွဲတရဖြစ်ပါတယ်ကျွန်တော်ချင်းမျိုးသားများဟာလွတ်လပ်မှုဒီမိုကရေစီစနစ်ကိုမျက်လို့ရဆိုတာချင်းမျိုးသားနေဖြစ်ပေါ်လာပုံကနေသက်သေခံနေပါတယ
်ချင်းလူလူပါဝင်မြန်မာနိုင်ငံတိုးတက်ထွန်းကားရေးကမြန်မာဒီမိုကရေစီရေးနဲ့ဆက်ဆက်နေတာကြောင့်ဒီမိုကရေစီမဆန်တဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးမှာချင်းမျိုးသားတွေပူးပေါင်းပါဝင်ကြဖို့ကိုလည်းဒေါက်တာရိုရင်းကတိုက်တွန်းပါတယ
်ချင်းအမျိုးသားအားလုံးတိုးတက်ဖို့အတွက်ကျွန်တော်တို့ဒီနေ့ဒီချိန်မှာဒီမိုကရေစီအပြည့်အဝမရရှိသေးပါဘူးစီးလုံးညီမျှမှုနဲ့ဒီမိုကရေစီပန်းတိုင်အပြည့်ရရှိအောင်အခုကျွန်တော်တို့တိုက်ပွဲဝင်နေတဲ့ဖွဲ့စည်းပုံအခြေခံဥပဒေဒီစစ်တပ်ကနေရေးဆွဲခဲ့တဲ့စာမျက်နှာတဲ့ဒီမိုကရေစီနဲ့ဖက်ဒရယ်အနှစ်သာရမပါတဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိစ္စကိုအားတက်ပြော ဥပပေါင်းဆောင်ရွက်ကြဖို့လိုမယ်လို့ကျွန်တော်မှတ်သားချင်ပါတယ်
။အမေရိကန်ပြည်တော်စုမှာရောက်ရှိနေကြတဲ့ချင်းလူမျိုးတွေက6000ကျော်လောက်ရှိမယ်လို့ဒေါက်တာရိုဒင်းကခန့်မှန်းပါတယ်။မလေးရှားနိုင်ငံရောက်ချင်းလူမျိုးတွေကလည်း6000လောက်ရှိတယ်ဆိုတာကြောင့်ပြည်ပရောက်ချင်းလူမျိုးတွေအများဆုံးရှိကြတာကတော့အမေရိကန်နဲ့မလေးရှားပဲဖြစ်ပါတယ်။မြန်မာနိုင်ငံတွင်းမှာတော့ချင်းလူမျိုးဥယေ2,000+ရှိမယ်လို့ခန့်မှန်းပါတယ်။မကြာခင်သတင်းပတ်အနေငယ်တွင်းမှာပဲမြန်မာနိုင်ငံမှာကျင်းပတော့မယ့် One Championship MMA ကိုယ်ခံပညာရေးဆုံးသုံးဝင်းရှိတဲ့ Cashweight ကမ္ဘာ့ချန်ပီယံပြိုင်ပွဲမှာမြန်မာနိုင်ငံကိုကိုစားပြုရှင်ပြိုင်မဲ့ The Dragon Leg လို့အမည်ပေးထားတဲ့ချင်းလက်ဝဲသမား Thiray Tan ရဲ့အစွမ်းအစာကိုမြန်မာပြည်သက်တွေရှုစားကြတော့မှာဖြစ်ပါတယ်။မြန်မာဂုံကိုဆောင်းနိုင်မှုသူ့အနေနဲ့အပြင်းထန်လေ့ကျင့်လာတယ်လို့လည်းဆိုပါတယ်။ American ပြည်တော်စုမှနေထိုင်တဲ့အသက်26နှစ်အရွယ် Thiray Tan ကိုဒီ MMA Middleweight တန်းကမ္ဘာ့ချန်ပီယံအောင်လအန်ဆန်ကသူနဲ့အတူနှစ်နှစ်ကျော်လေ့ကျင့်သင်ကြားနေတာဖြစ်ပါတယ်။ဒီအကြောင်းဆက်သွယ်မေးမြန်းထားတဲ့ Matt Engine နိုင်ကသေးစိတ်ပြောပြပါအောင်ခင်ဗျာ
။မက်ရှလာရှိရနေရန်ကုန်သူဝနာအားကစားရုံမှကျင်းပမယ့် One Championship ပြိုင်ပွဲမှာ Catch Weight ပေါင်150တန်းအတွက်ပထမဆုံးအကြိမ်မြန်မာနိုင်ငံကိုစားပြုရှင်ပြိုင်မဲ့သူကချင်းလက်ဝေသမား Thiray Tan ဖြစ်ပါတယ်။လက်ရှိအမေရိကန်ပြည်ထောင်စု Florida ပြည်နယ်မှာရှိနေတဲ့ Thiray Tan ဟာမကြာခင်ရပိုင်းအတွင်းမြန်မာနိုင်ငံကိုမထွက်ခွာခင်အချိန်ထိ MMA Middleweight တန်းကမ္ဘာ့ချန်ပီယံအောင်လအန်ဆန်နဲ့အတူအပြင်းထန်လေ့ကျင့်နေဆဲဖြစ်ပါတယ်။ပြိုင်ဘက်ကမ္ဘောဒီးယားလက်ဝဲသမား Rinsuret နဲ့ရှင်ပြိုင်ထိုးသက်ဖို့အဆင်သင့်ဖြစ်နေပြီလို့ Thiray Tan က VOA ကိုခုလိုပြောပါတယ်
။ခုလာမယ့် Boy One Championship match ရှိရတဲ့မှာထူးဖို့ကျွန်တော်အဆင်သင့်ဖြစ်ပြီး training လေးကောင်းကောင်းလုပ်ထားတယ်။အခုကျွန်တော်လည်းထူးတဲ့ကောင်လေးအရင်ကထူးတာအရင်ကျွမ်းနေတော့ကျွန်တော်တို့ဟိုမွေးခိုင်းဆိုတဲ့မှာသူတရား Boy တရားကြောင့်ပျော်တော်နိုင်ထူးရှိပြီ။ကျွန်တော်လပန်းလေးငင်းကြီးရနေလုံးထားတယ်ဆိုတော့ကျွန်တော်လပန်းဖက်မှာအားတာမယ်လို့ထင်တယ်။ပြီးကျွန်တော်သူ့လပန်းလုံးပြီးတော့ထူးမှာပေါ့နော်
။အခုလိုပေါင်150တန်း cash weight လက် weight ပြိုင်ပွဲအတွက်အရင်ကကိုလေးချိန်များနေတာကိုရှော့ချခဲ့ရတယ်လို့ကြွက်သားတွေခိုင်မာတောင်းတင်းအောင်လဲလေးချိန်ကစားခဲ့ရတယ်လို့တီရထန်းကပြောပါတယ်။နယူးယောက်ကနေမေရီလန်းပြည်နယ်ကို2016ခုနှစ်ကတည်းကရွှေ့ပြောင်းနေထိုင်ပြီးအချိန်ပိုင်းအလုံးနဲ့ကိုခံပညာစုံသုံးခွင့်ရတဲ့ MMA ကိုလေ့ကျင့်ခဲ့ပြီးတဲ့နောက်အခုတော့ Florida ပြည်နယ်မှာအောင်လအန်ဆန်နဲ့အတူအချိန်ပြည့်လေ့ကျင့်နေကြောင်းတီရထန်းကပြောပါတယ
်။အရင်ကကျွန်တော်ဟိုမေရီလန်းမှာနေတော့ကျွန်တော်တကယ်ဟို full term ဟို training လုပ်လို့မရဘူးအခုလိုပဲတော့ဘာဖြစ်လို့လဲဆိုတော့ကျွန်တော်မေရီလန်းမှာဆိုအလောက်လေးလောက်တယ်ပြီးရင်gym လေးဆိုရပြီးကျွန်တော် gym မှာလေနည်းနည်းဟိုကလေးတွေတင်ပေးတာကူနေတယ်အဲအဲ့ဒါကြောင့်မို့ကျွန်တော်ဘာဒီကတအားချင်းလာတယ်အခုလာမယ့် one championship မှာရှိပြီးဆိုတော့ကျွန်တော် full term training လုပ်တယ်တနေ့မှာ2 gym မို့3 gym training လောက်ထားတယ်ဆိုတော့ကျွန်တော်ပူပြီးတော့ weight show ရတယ်
ချင်းပြည်နယ်ဟာခါမြို့တင်မှာမွေးဖွားကြီးပြင်းခဲ့တဲ့တီရထန်ဟာအသက်10နှစ်အရွယ်မှာမြန်မာနိုင်ငံကနေမလေးရှားကိုမိသားစုနဲ့အတူထွက်လာခဲ့ပြီးတဲ့နောက်2009ခုနှစ်အသက်14နှစ်အရွယ်မှာအမေရိကန်ပြည်ထောင်စုနယူးယောက်မှာဒုက္ခသည်တွေအဖြစ်ရွှေ့ပြောင်းအခြေချခွင့်ရခဲ့ပါတယ်။အဲ့ဒီနောက်အထက်တန်းကျောင်းသားဘဝမှာသူအလွန်ဝါသနာပါတဲ့အမေရိကန်နဘန်းလုံးပွဲတွေမှာပါဝင်ရှင်ပြိုင်ခဲ့ပြီးတဲ့နောက်18နှစ်အရွယ်မှာ MMA ပြိုင်ပွဲတွေမှာစတင်ပြီးရှင်ပြိုင်ထိုးသက်ခဲ့ကြောင်းတီရထန်ကပြောပါတယ်။သူ့အနေနဲ့နဘန်းလုံးထိုးသက်မှုတွေမှာအလွန်ဝါသနာပါတဲ့အတွက်လဲမေရီလန်းပြည်နယ်မှာနေတဲ့နမေကျော် MMA Middleweight တန်းကမ္ဘာ့ချန်ပီယံအောင်လအန်ဆန်းကို2016ခုနှစ်မှာစတင်ဆက်သွယ်ခဲ့ကြောင်းတီရထန်ကဆိုပါတယ
်။ကျွန်တော်ဟိုကခေါ်လိုက်ဒီပါတော့တွားတယ်အလောက်ဒီလေးလောက်တယ်ဒါပဲမပြောဘူးပေါ့နော်အစီမပြောအဲ့ဒီဟိုကျွန်တော် MMA training လောက်တာဟိုထူးတာတွေအမေရဝါသနာပါတယ်ဆိုတော့ကျွန်တော်ဟာဒီဟာဆိုမှကျွန်တော်မပြောတော့ဘူးဆိုပြီးကိုအောင်လာကိုကျွန်တော် contract လောက်တယ်အဲ့ဒါနဲ့ကိုအောင်လာနဲ့ကျွန်တော်တော်တွေ့ပြီးတော့ကိုအောင်လာကျွန်တော်ဟာနေအကြီးလောက်မဆိုနေဟိုဘာဖြစ်ဖြစ်အခုနီပေးမယ်တင်လက်တင်ပေးမယ်ဆိုပြီးအဲ့ဒါနဲ့ကျွန်တော်မိမနဲ့ clean နဲ့ Maryland မှာတော်ပြောင်းတယ်ကျွန်တော်တို့နေရာနယူးယောက်မှာနေတယ်ပြီးရင်ကျွန်တော်အလောက်ထွက်ပြီးတော့ကူအောင်လာကိုအကူရင်းနဲ့ပါတော့ကျွန်တော်ဟာမေရလင်းမှာတော်ပြောင်းတော့တယ
်အောင်လာအဆန်းကိုလည်းလေးစားအားကြပြီးအတူယူကြောင်းတီရထန်ကပြောပါတယ
်ကျွန်တော်သူ့အရာဟိုလေးစားတယ်သူဘယ်လောက်ထိကျူးစားလဲဆိုတော့ကျွန်တော်အမေရန်တွေ့တယ်ဆိုတော့သူလောက်တဲ့တမယာကျွန်တော်လေးလောက်ချင်တယ်အကူတယောက်လုံးလုံးမိနေပြီးရင်သူကကျွန်တော်အမေရန်ကူညီတယ်ဆိုတော့ကျွန်တော်သူ့ဟိုကျွန်တော်သူ့အရာလေးစားတယ်တူလူအောင်မြအောင်လေးကျွန်တော်ကြူးစားတယ
်ဒီတီရထန်ကို Dragon Leg ဘာမလို့ပြောရင်တော့ဟိုငကားခြေတော့ပေါ့နော်ဘာကြောင့်ပေးရလဲရှင်
to know dragon like to know lumio to know nickname ho to know sia ya pera ba ma lumio na chin lumio phit de so to know america khana si ra ko to know che che lo ko to know america joint line de le share ne edi throw sa in to know dragon lake lo ko da da
အခုမက်ရှလာ၈ရက်နေ့မှာကျင်းပမယ့် One Championship နိုင်ငံတကာပြိုင်ပွဲကြီးမှာချင်းတိုင်းရင်းသားတအုပ်အနေနဲ့မြန်မာကိုကိုစားပြုပြီးရှင်ပြိုင်ထိုးသက်ရမှာဖြစ်တဲ့အတွက်လည်းအလွန်ဂုဏ်ယူမိကြောင်းတီရထန်ကပြောပါရစေ။အ
ာကျွန်တော်ကချင်းဟုတ်တယ်မင်းကျွန်တော်ကအခုထူးမဲ့ပွဲကချင်းလူမျိုးတို့မဟုတ်လေ။ဟောအကုန်လုံးပမာပြည်လူမျိုးတို့ဆိုတော့ကျွန်တော်အရင်ဝန်တာပါပဲ။အခုအဲ့လိုမျိုးကျွန်တော်ဟောအကစားသမားတယောက်အနေနဲ့မြန်မာနိုင်ငံကိုစားပြုပြီးတော့ကျွန်တော်အဲ့လိုမျိုးအခွင့်အရေးရတာထူးဖို့အခွင့်အရေးရတယ်ဆိုတော့ကျွန်တော်အရင်ဝန်တာတယ်ပြီးရင်ကျွန်တော်လည်းဟိုတကယ် training ကိုဘယ်တော့ကျွန်တော် training ကိုအရင်အကျူးစားပြီးတော့လုပ်ရတယ
်တီရထန်ဟာ American ပြည်ထောင်စု MMA ပွဲစဉ်တချို့မှာလည်းပါဝင်ရှင်ပြိုင်ထိုးသက်ခဲ့ပါတယ်စုစုပေါင်း10ပွဲရှိခဲ့ပြီး4ပွဲနိုင်3ပွဲရှုံးနဲ့တပွဲကတည်းရရထားပါတယ်ရှင
်ချင်းနဘန်သမားတီရထန်မြန်မာနိုင်ငံမှာလာပြီးတော့ One Championship ဝင်ထိုးတော့မယ်ဆိုတဲ့အကြောင်းမိုက်အင်ဂျင်နဲ့ပြောခဲ့တာပါခင်ဗျာအခုတခါထိုင်းနိုင်ငံကသတင်းတပုတ်ကိုကြားပါမယ်ထိုင်းနိုင်ငံမှာတေးတန်ကြခံနေရတဲ့မြန်မာနိုင်ငံသူနဲ့ဆက်နွယ်နေတဲ့ထိုင်းနိုင်ငံသားတွေကိုဖမ်းဆီးထားပြီးတော့ပိုင်ဆိုင်မှုဘက်ငွေတန်းတရာကျော်ကိုလည်းသိမ်းဆီးခဲ့ကြောင်းထိုင်းအာဏာပိုင်ကပြောပါတယ်ထိုင်းနိုင်ငံမြောက်ပိုင်းကတောင်ပေါ်နေတိုင်းသူ3ဦးစီကနေပြီးတော့ဘက်ငွေတန်းတရာလောက်တမှုရှိတဲ့စိတ်ကြွစေး9သိန်းနဲ့ဖမ်းဆီးမိခဲ့တဲ့အကြောင်းထိုင်းခြေဆိုင်ဗီဒီယိုသတင်းတော့မိုက်အေးမှာတဲ့ပြပို့ထားပါလေ
။ဝူရရာဇာရီရဲ့ငွေမဲတွေကိုငွေပြူဖြစ်အောင်လုပ်ပေးမှုနဲ့ထိုင်းနိုင်ငံဘန်ကောက်မြို့ရချတာတရားရုံးကနေဇန်နဝါရီလအတွင်းကတေရန်အမိန့်ချခဲ့တဲ့မြန်မာနိုင်ငံသူနန်းမြင့်သိန်းအေးနဲ့ဆက်နွယ်နေတဲ့တခြားမူရတရားခံ3ဦးကိုထပ်မံဖမ်းဆီးလိုက်ပါတယ်။ဖေဖော်ဝါရီလ17ရက်နေ့ကထိုင်းနိုင်ငံရဲ့မူရနှိမ်နေရေးအဖွဲ့နဲ့အမှတ်9ဒေသချင်းရိုင်ခရိုင်ရဲတပ်ဖွဲ့တွေပူးပေါင်းပြီးနေရာ6နေရာကိုဝင်ရောက်ရှာဖွေခဲ့ပြီးတဲ့နောက်ဖမ်းဝရန်ထုတ်ခံထားရတဲ့ထိုင်းနိုင်ငံသူပီရာချက်ဝချရာဒီနဲ့အမျိုးသား2ဦးကိုဖမ်းဆီးခဲ့တာပါတရားခဏ်ဒီဟာထိုင်းမြောက်ပိုင်းကနေလာတဲ့မူရစေးဝါးတွေကိုထိုင်းအလဲပိုင်းထိုင်းတောင်ပိုင်းတခွင်ထိအဓိကဖြန့်ဖြူးပေးနေသူတွေဖြစ်တယ်ဆိုပြီးထိုင်းရဲချုပ်ချလန်ကရက်စီဝရခန်ကအခုလိုပြောသွားပါတယ်ဖမ်းဆီးခံရသူတွေဟာနန်းမြင့်သိန်းအေးနဲ့ဆက်ဆက်ပြီးဘန်ငွေအလွှဲပြောင်းလုပ်ပေးတာတွေမူရစေးဝါးကရောင်းရတဲ့တရားမဝင်ငွေတွေကိုငွေပြူဖြစ်အောင်နာမည်ခံပေးတာတွေနဲ့သူတို့ပိုင်အမိခံပြီးရွှေ့ပြောင်းမရတဲ့ပစ္စည်းတွေဖြစ်တဲ့ညီတွေအိမ်တွေဝယ်ပေးထားတာတွေမြန်မာနိုင်ငံအတွင်းကဒိန်းရာဇာတွေထံကိုငွေတွေလွှဲပေးနေရတယ်မှာပါဝင်ပတ်သက်ဆက်နွယ်မှုတွေရှိနေတယ်ဆိုပြီးထိုင်းရဲချုပ်ကသတင်းတောက်တွေကိုပြောဆိုသွားပါတယ်။နိုင်ငံတော်ပိုင်ဖြစ်သိမ်းဆည်းလိုက်တဲ့နေလေးလုံးကွန်ဒိုတိုက်ခန်းနှလုံးတံပိုးကြီးဇင်ခံကား၄စီးအပြင်ไซเกรีเนี่ยအတွင်းပစ္စည်းတွေနဲ့အားလုံးပေါက်မယ်ဆိုရင်တော့ကာလာတံပိုးဘန်းငွေတန်းပေါင်းတရာခန့်ကိုနိုင်ငံတော်ပိုင်ဖြစ်သိမ်းယူခဲ့တယ်လို့လည်းဆိုပါရယ်အခုရပိုင်းအတွင်းမှာပဲထိုင်းနိုင်ငံအတွင်းကိုဝင်ရောက်လာနေတဲ့မူရစေးဝါးတွေကိုပိတ်ဆို့ရှာဖွေခဲ့ရမှာဖေဖော်ဝါရီလ18ရက်နေ့ကတော့ထိုင်းမြန်မာနယ်စပ်မှာစိတ်ကြွစည်းပြား9သိန်းနဲ့အတူတောင်ပေါ်တိုင်းရင်သူ3ဦးကိုလည်းဖမ်းဆီးခဲ့တာပါဒီအမျိုးသမီးတွေဟာတံပိုးကြီးဇင်ခံကားတွေနဲ့စိတ်ကြွဆေးပြားတွေတည်ဆောင်နေတာဟာခုနှစ်ကြိမ်ထက်မနည်းရှိနေတာကိုစစ်ဆေးတွေ့ရှိခဲ့ရကြောင်းအမှတ်9ဒေသကအာဏာပိုင်တွေကဆိုပါတယ်ဖေဖော်ဝါရီလ18ရက်နေ့တော့ကနင်းသာရီတိုင်းမြိတ်မြို့နဲ့အနီးဆုံးဖြစ်တဲ့ထိုင်းနိုင်ငံပကျွတ်ဂရင်ခန်ခရိုင်အတွင်းရာဘာတတော်လန်တိုင်းဝင်ရောက်လာတဲ့မြန်မာနိုင်ငံသား၄ဦးကိုလည်းထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့ပါတယ်မူရစေးဝါးအဖြစ်သုံးစွဲတာကြောင့်တားမြစ်ထားတဲ့ထိုင်းဘာသာနဲ့ဘိုင်းကထော့လို့ခေါ်တဲ့အရွက်288ကီလိုကိုထိုင်းနိုင်ငံအတွင်းကိုတည်ဆောင်လာတာကြောင့်ထိုင်းနယ်ခြားဆောင်တပ်ကဖမ်းဆီးခဲ့တာဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်။ဒီဆေးရွက်တွေကလည်းကာလာတံပိုးအဖြစ်ဘန်းငွေ3သိန်းလောက်တံပိုးရှိနေတယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 29 25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ကျွန်မရှင်နာကြပါသေး VOA American တာမြန်မာပိုင်းက2019ခု February 20ရက်ပထမနေ့မနက်ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ် VOA Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်လို့ရပါတယ်အခုဒုတိယပိုင်းနားဆင်ကြရမယ်အထဲမှာဆိုရင
်တော့ညီဖွဲ့စည်းဝင်ခြေခံဥပဒေအောက်မှာဘယ်တော့မှပြင်လို့မရတဲ့ပြောင်းလဲချက်တွေရှိတယ်ဥပမာအခန်း1မှာပြင်ကျက်တဲ့ဘူကြိုးကောက်မှုကျင့်သုံးနေအခန်း1မှာပြည်တော်စုဖွဲ့စည်းပုံဘယ်တော့မှ
ဖွဲ့စည်းပုံပြင်ဆင်ရေးလွှတ်တော်တွင်ကြိုးပမ်းမှုတွေကဘယ်လောက်ထိလာလာရှိတယ်လဲဆိုတဲ့အကြောင်းအင်္ဂါညတိုင်းလေးတိုင်းစွန့်ရီကမ်းမှာအပြည့်စုံကိုမကြခင်ကြရမှာပါအမေရိကန် idiom သုံးနှုန်းတွေလည်းနားဆင်ရဖို့ရှိပါတယ်လောစေတော့အမေရိကန်သမရာလောင်းနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုအရင်ကြည့်ကြအောင်ပါအမေရိကန်သမရာလောင်းအဖြစ်နောက်တစ်ကြိမ်ဝင်ရွေးခံမဲ့ပုဂ္ဂိုလ်ကတော့ဒီ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders ဖြစ်ပါတယ်သူက2020ရွေးကောက်ပွဲမှာ Democrat Party ကိုယ်စားလှယ်အနေနဲ့ဝင်ရောက်ပြီးတော့ရှင်ပြိုင်မယ်လို့မနေ့တုန်းကပဲကြေညာခဲ့ပါတယ်လက်ရှိသမရာ Donald Trump ကိုရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းနေတဲ့က Bernie Sanders ရဲ့အနေထားကဘလို့ရှိတယ်လဲအလားလားဘလို့ရှိတယ်ဆိုတဲ့အကြောင်းတော်ခင်မျိုးသက်ပြောပြပါလိမ့်မယ
်2020ပြည့်နှစ်မှာသမရာလောင်းဖြစ်ပါတီတွင်ရွေးကောက်ပွဲတွေကျင်းပဖို့အတွက်တစ်နှစ်လောက်လိုနေသေးတဲ့အချိန်မှာပဲ Democratic Party ကရှင်ပြိုင်မဲ့သူအတော်များများရှိနေတဲ့တဲက Vermont ပြည်နယ်အထက်လွှတ်တော်မှာ Bernie Sanders လည်းပါဝင်လာတာဖြစ်ပါတယ်ဝင်ရောက်ရှင်ပြိုင်ကြမဲ့ Democratic Party ဝင်တွေအထက်မှာအထက်လွှတ်တော်အမတ်တွေဖြစ်ကြတဲ့ Elizabeth Warren Cory Booker, Amy Klobuchar, Christine Gillibrand နဲ့ Kamala Harris တို့လည်းပါဝင်ပါတယ်။အထက်လွှတ်တော်မှာ Bernie Sanders ဟာ2020ပြည့် American သမ္မတရွေးကောက်ပွဲမှာလက်ရှိသမ္မတ Donald Trump ကိုရှင်ပြိုင်မဲ့အတိုက်ခံ Democratic Party ရဲ့ကိုယ်စားလှယ်လောင်းတဦးဖြစ်နေအင်္ဂါနေ့မှာကြေညာလိုက်ပါတယ်
။ I'm Bernie Sanders. I'm running for president.And I'm asking you today
ကျွန်တော်ကဘာနီဆန်ဒါစ်ဖြစ်ပါတယ်သမ္မတရွေးကောက်ပွဲမှာကျွန်တော်ပါဝင်ရှင်ပြိုင်မှာဖြစ်ပြီးအရင်ကမရှိခဲ့ဘူးသေးတဲ့အောက်ခြေလူရန်းစားတွေပါဝင်တဲ့မဲဆွဲအပွဲမှာပြည်နယ်တိုင်းကတက်ကြွလှုပ်ရှားသူတသန်းလောက်နဲ့အတူပါဝင်လှုပ်ရှားဖို့ဖိတ်ခေါ်လိုက်ပါတယ်ကျွန်တော်ရဲ့မဲဆွဲအဖွဲ့ဟာခစ်စစ်အမေရိကန်သမိုင်းမှာအန်ဒီရဲ့အကြီးမားဆုံးသမ္မတဒေါ်နယ်ထရမ့်ကိုအပြုတ်တိုက်ပြီးအထွေထွေရွေးကောက်ပွဲနဲ့ဒီမိုကရက်တစ်ပါတီအတိုင်ရဖို့တင်မကပဲကျွန်တော်တို့နိုင်ငံပြုပြင်ပြောင်းလဲပြီးလူမှုရေးစီးပွားရေးလူမျိုးရေးနိုင်ငံရေးဆိုင်ရာတရားမျှတမှုကိုအခြေခံတဲ့အစိုးရတရားပေါ်ထွန်းရေးအတွက်လှုပ်ဆောင်မှာဖြစ်ပါတယ်
။သမ္မတထရမ့်ကိုမကြာခဏဝေဖန်လေးရှိတဲ့ဆန်ဒါစ်ကခစ်သစ်အမေရိကန်သမိုင်းမှာသမ္မတဟာအန်ဒီရဲ့အကြီးဆုံးပုဂ္ဂိုလ်တဦးဖြစ်ကြောင်းပြောဆိုခဲ့တာပါ။အသက်89နှစ်ရှိပြီဖြစ်တဲ့ဗမောင်ပြည်နယ်ကိုစားပြုအထက်လွှတ်တော်မှာဆန်ဒါစ်ကသမ္မတလောင်းဖြစ်နဲ့ရှင်ပြိုင်ဖို့ထောက်ခံသူတွေကိုအီးမေးလ်ကနေအသိပေးရမှာတော့အထူးအရေးပေါ်ကိစ္စရပ်တွေကိုဖြေရှင်းနိုင်မဲ့လူမှုအခြေပြုလှုပ်ရှားမှုအတွက်လူပေါင်းတသန်းစီရင်ပေးကြဖို့တိုက်တွန်းခဲ့တာဖြစ်ပါတယ်။အထက်လွှတ်တော်မှဆန်ဒါစ်ဟာအခမဲ့ကောလိပ်ကျောင်းတက်ခွင့်အမေရိကန်နိုင်ငံသားတွေအတွက်ချမ်းမာရေးစောင့်ရှောက်မှုကိုအစိုးရကပိုးပြီးတာဝန်ယူဖို့စတဲ့မူဝါဒတွေကြောင့်ထောက်ခံမှုတွေအခိုင်အမာရရှိထားသူလည်းဖြစ်ပါတယ်။အခုလည်းတရားမဝင်ရွှေ့ပြောင်းသူတွေအရေးကိုဦးစားပေးလှုပ်ဆောင်မှာဖြစ်ကြောင်းထည့်သွင်းပြောဆိုခဲ့တာပါ။နိုင်ငံတကာဆက်ဆံရေးမှာအမေရိကန်ကလက်ရှိချုပ်ဆိုထားတဲ့စာချုပ်တွေကနေနှုတ်ထွက်မှုတွေလုပ်တဲ့အတွက်အများရဲ့ဝေဖန်မှုကိုခံနေရတဲ့သမ္မတထရမ့်နဲ့ရှင်ပြိုင်မဲ့လွှတ်တော်မှဆန်ဒါစ်ကအမေရိကန်နိုင်ငံဟာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်ပြီးကမ္ဘာကိုဦးဆောင်ဖို့လုပ်ရမယ်လို့လည်းပြောပါတယ်
။ The United States must lead the world in improving international
cooperation. ကမ္ဘာရာသီဥတုပြောင်းလဲလာမှုတိုက်ဖျက်ရေးစစ်ရေးကမ္ဘာတစ်လွှာကျော်ဝမှုမင်းကြီးမမျှတာတွေနဲ့အာဏာရှင်စနစ်ချေမှုန်းရေးတွေမှာနိုင်ငံကနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးတက်အောင်လုပ်ပြီးကမ္ဘာကိုဥဆောင်ကြရမှာဖြစ်ပါတယ
်2020ရွေးကောက်ပွဲအတွက်ရှင်ပြိုင်မဲ့ကိုယ်စားလှယ်လောင်းတွေနဲ့အထက်လွှတ်တော်မှာဆန်ဒါစ်ဟာအလားအလာအရှိဆုံးပုဂ္ဂိုလ်တဦးဖြစ်နေလူမှုစစ်တမ်းတွေမှာပေါ်ပြကြပေမဲ့ပါတီတွင်းမှာတစ်ချိန်ကသူကိုယ်တိုင်တင်သွင်းလာတဲ့အယူအဆတွေနဲ့စီးယုံလှုပ်ရှားနေကြတဲ့ဂျန်ကိုယ်စားလှယ်ရဲ့စိန်ခေါ်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်Democratic Party ဝင်တဦးဖြစ်တဲ့ Maryland ပြည်နယ်ကနိုင်ငံရေးလှိလာသုံးသက်သူဦးထွန်းအောင်ကတော့
ကြိုက်ပါတယ်ကျွန်တော်လူမွဲရှင်သာအဲ့ဒီအတွက်ကိုသူကဥဆောင်ပြီးတော့လုပ်တဲ့လူပါသူက Socialist ဆန်နေဆိုပြီးတော့ အမေရိကန်တွေကဆိုရှယ်လစ်ဆန်လို့ရှိရင်သူတို့ကသိပြီးတော့သဘောမကျကြဘူးနည်းနည်းဟိုဒဲဘက်ကိုရောက်တယ်ပေါ့လေအလဲဘက်ကိုရွှေ့တဲ့အခါကျလို့ရှိရင်သူအလားအလာကတိုးမယ်လို့ထင်တယ်
ပြီးခဲ့တဲ့2016ခုနှစ်သမ္မတရွေးကောက်ပွဲတုန်းကလည်းအထက်လွှတ်တော်မှာဆန်ဒါစ်ဟာဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းဖြစ်နေရှင်ပြိုင်ဖို့ကြိုးစားခဲ့ပြီးပေမဲ့နိုင်ငံခြားရေးဝန်ကြီးဟောင်းဟီလရီကလင်တန်ကိုရှုံးနိမ့်ခဲ့တာဖြစ်ပါတယ်
။နိုင်ငံတကာသတင်းမီဒီယာမှာတွေ့ရတဲ့မြန်မာပြည်ဆိုင်ရာဖော်ပြချက်တွေကတချို့ကိုကောက်နှုတ်ပြီးတော့မူရင်းအာဘုံပြည့်ဦးကျော်စံသားရဲ့တင်ပြချက်ကိုနားဆင်ကြပါခင်ဗျာ။
ရခိုင်ပြဒနာအာဆီယံချင်းကမှုနှေးကွေးပေမဲ့ထိရောက်စေကြတယ်ဆိုရဲခေါင်းစဉ်နဲ့ကာဝေးချွန်ကစ်ဘွန်ရဲဆောင်မကိုဘန်ကောက်ပို့စ်မှာဖော်ပြပါရတယ်။ရခိုင်ပြည်နယ်ကဒုက္ခသည်တွေထွက်ခေါ်တဲ့ပြဒနာ2012မှာစဖြစ်တော့အာဆီယံအနေနဲ့တခုခုလုပ်ပါစွီနိုင်ငံတကာဖိအားပေးလာတဲ့အတွက်ထူစင်ကအလှည့်ကျဥက္ကဋ္ဌကမ်ဘောဒီးယားကဒီအရေးနဲ့ပတ်သက်ပြီးနေပြည်တော်မှာနိုင်ငံခြားရေးဝန်ကြီးအစည်းအဝေးအတွက်ဆင့်ခေါ်ဖို့လုပ်တာပြည်တွင်းရေးကိုဝင်ရောက်ဆွေးဖက်တာဖြစ်တယ်ဆိုပြီးဥပဒေရှင်အစိုးရကအပြင်းထန်တချခဲ့တယ်လို့စရေးပါရတယ်။အဲဒီငါပြဒနာဟာအခုလောက်မပြင်းထန်သေးဘူး2015မေကျတော့ဘန်ကောက်မှာပြုလုပ်တဲ့အိန္ဒိယသမုဒ္ဒရာဒေသပြောင်းရွှေ့အခြေချသူများစီးရဲကိုမြန်မာတက်ပြီးဘင်္ဂလားဒေ့ရှ်၊ထိုင်း၊အင်ဒိုနီးရှား၊မလေးရှားတို့နဲ့ဒီကိစ္စကိုပါဝင်ဖြည့်ဆင်းဖို့သဘောတူခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာအစိုးရအပြောင်းလဲဖြစ်ပြီး2016ဒီဇင်ဘာမှာဒေါက်ဆန်းစုကြည်ကဒီကိစ္စနဲ့ပတ်သက်ပြီးအစည်းအဝေးတရခေါ်ယူတဲ့အခါမှာမလေးရှားကဒေါင်ဆန်းစုကြည်ရဲ့သဘောရနဲ့ပတ်သက်ပြီးစတင်မကြေမနက်ဖြစ်လာခဲ့ပါတယ်။2019 August မှာအာဆာကလူညုံရေးစခန်းတွေကိုစတိုက်တော့အခြေအနေဟာလွန်စွာဆိုးရွားသွားခဲ့ပါတယ်။သူထက်သန်ယိုနှိမ်နှင်းမှုတွေဖြစ်လာပြီးနောက်ရိုဟင်ဂျာဒုက္ခသည်တွေဘင်္ဂလားဒေ့ရှ်ကိုအများအပြားထွက်ခွာသွားရပြီးဒီကိစ္စဟာဒေါင်ဆန်းစုကြည်ရဲ့ရွေးကောက်ခံဒီမိုကရေစီအစိုးရအတွက်အမရုပ်တစ်ခုဖြစ်သွားခဲ့တယ်လို့ဆိုပါတယ်။ဒီနေရာမှာအာဆီယံရဲ့တုံ့ပြန်မှုဟာသဘောတော်ကွက်လွဲသွားပါတယ်တဲ့။အင်ဒိုနီးရှားနဲ့ဘရူနိုက်တို့လိုနိုင်ငံတွေဟာလျှို့ဝှက်သံတမန်နည်းနဲ့ဆက်လက်ဆက်ဆံပါတယ်။မလေးရှားကြတော့2018မေလရွေးကောက်ပွဲအကျိုးနာဂျစ်ရာဇက်ကဒီကိစ္စအပေါ်မှာပြင်းပြင်းထန်ထန်ယက်တိပြခဲ့ပါတယ်တဲ့။အမှန်ပြောရင်မလေးရှားရဲ့တင့်မာတဲ့တုံ့ပြန်မှုဟာအာဆီယံဝင်ရောက်ဖြစ်ရှင်အလားအလာကိုအနှောင့်အယှက်ဖြစ်စေခဲ့တယ်လို့ရည်ထားပါတယ်။အာဆီယံနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့စိုးရိမ်စရာဆက်လက်ကြီးထွားစေခဲ့ပါတယ်တဲ့ဒီအတွက်။စင်ကာပူကတော့မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုအများအပြားပြုလုပ်ထားပြီးတောင်းနှံ့ချီတဲ့မြန်မာအလုပ်သမားတွေသူတို့နိုင်ငံမှာရှိနေတဲ့အတွက်ဒီကိစ္စကိုအထူးသတိထားကင်တွေ့ရတယ်လို့ရည်ပါတယ်။မကြာသေးခင်ကအာဆီယံနိုင်ငံသားရဲ့ဝန်ကြီးတွေချင်းမိုင်မှာ retreat လို့ခေါ်တဲ့အနာယူစီဝတ်တရားလုပ်ကြတော့ဒေါင်ဆန်းစုကြည်ကအာဆီယံပေါ်ယုံကြည်ကိုးစားမှုကိုပြသလာခဲ့တယ်လို့ဆိုပါတယ်။ AA ရဲ့တိုက်ခိုက်မှုကြောင့်ရဆိုင်သွားခဲ့ရတဲ့အာဆီယံကုသလေအဖွဲ့အကူအညီလိုအပ်ချက်သွားရောက်တိုင်းတာရေးကိစ္စဟာလည်းဒီလအကုန်မှာပြန်ဖြစ်လာနိုင်တယ်လို့သူကခန့်မှန်းထားပါတယ်။ဒုက္ခသည်ပြန်လာရေးရခိုင်ဒေသတပြေးညီရေရှည်ဖွံ့ဖြိုးတိုးတက်ရေးအတွက်မြန်မာနဲ့အာဆီယံတို့ပူးပေါင်းဆောင်ရွက်ဖို့လည်းသဘောတူခဲ့တယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာပါဝင်ဆောင်ရွက်နိုင်ရေးအတွက်အာဆီယံဟာနှစ်ပေါင်းများစွာရှောက်လန်းခဲ့ရပြီးအခုအခါအတူတကွလှုပ်ဆောင်လာနိုင်ပြီးပိုအရေးကြီးတာကတော့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကပြောပြနေတဲ့လူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေအပါအဝင်အကဲဆက်တဲ့ကိစ္စတွေကိုအာဆီယံနဲ့လက်တွဲဖြည့်ဆင်းဖို့မြန်မာနိုင်ငံဘက်ကယုံကြည်စိတ်ချမှုရှိလာရေးဖြစ်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
အခုတော့မနက်ခင်း9ဒေါ်လာအတန်တင်ဆက်ပေးနေတဲ့ American Idiom အသုံးအနှုန်းတွေကိုဆက်ပြီးတော့နားဆင်ကြပါခင်ဗျာ
။ဒီကိမ်းနဲ့တင်ပြမယ် Idiom အသုံးကတော့
Hard of hearing
ဖြစ်ပါလေ။စာလုံးပေါင်းက HARD hard ကခက်တာ OF off HEARING hearing ah na cha ya da so do scribe thun ye dai yai de be ga ro na cha ya da khit da bo di thong ye idiom a de be ga ro shin ma de na kaung kaung ma cha ya da na ne ne le ni da ko yi nyun pyo da phit par de di thong ne pat de lo george crow pi de u ma ko na sin chi cha ya au
my grandmother is hard of hearing so I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma cha ya da, na ne ne le ni da ko idiom a thon ya be lu pyo ma le.
Hard of hearing.
Lo pyo lo ya ba de. A da ga ro di kri ma ne tin pya ke de idiom a thon me phit ba de.
A ku ro phwa si bon che kan u pu re ko pyin sin mo chu ban ni de tot tor twin.လှူရှားမှုတွေကြောင်းဆွေးနွေးထားတဲ့တဲ့လေးလိုင်းစီစဉ်ကိုထပ်ပြီးတော့ထုတ်လင်းပေးမှာပါ။ကိုသားညုံကတင်ဆက်ထားပါလိမ့်မယ
်။မင်္ဂလာပါခင်ဗျာ။အင်္ဂါနေ့ညပိုင်းတဲ့လေးလိုင်းစီစဉ်ကနေပြီးတော့ကြိုဆိုပါရစေ။ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းရင်းကတော့လွတ်တော်ရဲ့ဒီဖွဲ့စည်းပုံပြင်ရေးကြိုးပမ်းချက်ဘယ်လောက်ထိဖြစ်နိုင်ချေရှိမရှိဆိုတာပါ။အဓိကတော့ဒီအာဏာရ NLD ပါတီအနေနဲ့ပြောရမယ်ဆိုတော့ဒီဖွဲ့စည်းပုံခြေခံဥပဒေပြင်ဆင်ရေးဆိုတဲ့ကတိကဝတ်နဲ့ရွေးကောက်ပွဲမှာအနိုင်ရပြီးတော့အခုဆိုလို့ရှိရင်လေအစိုးရဖွဲ့နိုင်တဲ့အခြေအနေမှာရှိနေပါတယ်။အဲ့တော့ဒီမကြခင်ကပဲဒီလွှတ်တော်မှာပူးပေါင်းကော်မတီဖွဲ့ပြီးတော့ဖွဲ့စည်းပုံပြင်ရေးစပြီးတော့ကြိုးပမ်းလာတာတွေရှိပါတယ်။တစ်ဖက်မှာတော့ဒါကူအတိုက်ခံကြန့်ခိုင်ရေးပါတီနဲ့တက်မတော်ဘက်ကနေပြီးတော့လှုပ်ထုံးလှုပ်နှီးနဲ့မညီဘူးဆိုပြီးတော့ကန့်ကွက်တာတွေရှိပါတယ်။ဒါပေမဲ့လည်းသူတို့ကိုယ်တိုင်ကလည်းဖွဲ့စည်းပုံပြင်ရေးလိုအပ်တယ်သူတို့ကိုယ်တိုင်ပါမယ်လို့တော့ပြောနေတာတွေရှိပါတယ်။အဲ့တော့ကျွန်တော်ဒီနေ့ဆွေးနွေးပွဲကတော့ဒီဖွဲ့စည်းပုံပြင်ရေးအတွက်လွှတ်တော်ကြိုးပမ်းချက်တွေဘယ်လောက်ထိအလားအလာရှိနေလဲဆိုတာပါပဲ။အဓိကပေါင်းဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီလူခွင့်ရှင်နေဖြစ်ပါတယ် Legal Aid Network ကပါဥအောင်2ဖြစ်ပါတယ်နောက်တူကတော့ဒီသတင်းစာဆရာယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့အေဒီတာချုပ်ဦးတက်စင်ဖြစ်ပါတယ်နှစ်ဦးစလုံးလေးလိုင်းပေါ်ကိုရောက်နေပါခင်ဗျာကျွန်တော်ကောင်ထူးအရင်ဖိတ်ခေါ်ချင်ပါတယ်ကောင်ထူးကြားမယ်ထင်ပါတယ်ခင်ဗျာ
ဟုတ်ကဲ
့ကောင်ထူးကြီးခုနကကျွန်တော်ပြောသွားလို့ပဲအခုလွတ်တော်ထဲမှာကျိုးပန်းနေကြတယ်အခုကျိုးပြောမယ်ဆိုရင်တော့ကျိုးပန်းနေတာဦး NLD တွေမကဘူးစက်ခိုင်ရေးကလည်းသူတို့ကိုယ်တိုင်သူတို့နောက် build တစ်ခုတင်မယ်ဆိုတာရှိပါတယ်အဲ့တော့ကျိုးပန်းနေကြတဲ့ဒီဖွဲ့စည်းပုံပြင်ရေးဆိုတဲ့ကျိုးပန်းချက်တွေဘယ်လောက်ထိမျှော်လင့်ချက်များရှိပါလဲခင်ဗ
ျဒီလိုပြရတားစကားနဲ့ပြောရင်တော့အရေးမပါတဲ့ရတန်းရဲ့တချို့ကိုပြင်ဝင်ပြီးကောင်းပြီးနိုင်ပါတယ်သို့တော့ဖွဲ့စည်းပုံရဲ့ကျိုးရိုးတဖွဲ့အဓိကကြတဲ့ရတန်းချက်တွေကိုတော့လုံးဝပြင်ဝင်ရမှာမဟုတ်ပါဘူးဥပမာဆွေးကြပါစို့အုံမနေရာတက်မှာပေါ်ပြထားတဲ့မြို့သားကာဝင်းလုံညွှန်ရေးကောင်စီကာလုံကိုပြတိုင်းချက်မျိုးဆိုတော့ကာလုံကအဓိကအဖြစ်ခြုံပြောရင်တော့ဥပပြူရီရောအုတ်ချူရောတရားစီရင်အာဏာရောပါထိန်းချုပ်ထားလို့ပြောလို့ရတယ်။ဒါကြောင့်လေကာလုံလိုပြတိုင်းချက်မျိုးကိုဥထွေကဏ္ဍမှာချက်သွင်းပေါ်ပြထားတာဟာတော့မှဘေးဖွဲ့ကြည့်ဝင်မှာမရှိဘူး။အဲ့တော့ကာလုံမှာစတူးပေါင်တဲ့နက်က၅ဦးကလက်ရှိစစ်ဘုတ်ချုပ်တွေဖြစ်တယ်။၂ဦးကစစ်ဘုတ်ချုပ်ဟောင်းကာကျုကရွေးချယ်ဆက်ဆီလိုချင်းခါမျိုးဖြစ်တယ်။ဒါကြောင့်ကာလုံထဲမှာအများအားမဲခွဲဆုံးပြတဲ့အခါတိုင်းမှာစစ်ဘုတ်ချုပ်တီကပဲအသာစီးရနေတယ်။ဒါကြောင့်ဒီအချက်ကဘာလို့ပြလဲဆိုတော့ကာလုံဟာအဓိကအချုပ်ချာနာပဲအဖွဲ့ကြီးဖြစ်တယ်။အဲ့တော့အုပ်ချုပ်ရေးပြောမယ်ဆိုရင်ပုံမှန်60မှာကာကျုကဆီလိုက်တဲ့ကိုယ်စားလှယ်ဟာသမရတော်မှုဒုသမရဖြစ်အောင်စီစဉ်ထားတဲ့ကြံရင်းချက်ဖြစ်တယ်။အဲ့ရွေးချယ်ဒီမောင်စနစ်ကိုကဘာမှာဘယ်နိုင်ငံမှာမှမကျင့်တော့ဘူး။နောက်ပုံမှန်နေရာ17ခုနှစ်ကိုကြည့်ရင်ဒီတော်စုအချုပ်မှုအာဏာကသူ့အဖွဲ့ရှိမှရှိလို့မဆိုဘူး။သမရရှိမှရှိလို့ဆိုတယ်။နောက်တစ်ခါပုံမှန်နေရာ32ခါခွေးတက်ကိုကြည့်ရင်သမရကနေပြီးတော့လွတ်တော်ကိုယ်စားလှယ်မဟုတ်သူများတဲ့ကလည်းသူ့အဝင်ကြီးတောင်းပေးနိုင်တယ်။ဒါကြောင့်စစ်ဘူရီနဲ့ကြည်ပဲလေဖွဲ့စည်းပုံရနော်။ဝင်ကြီးအဖွဲ့ကြီးခန့်ထားနိုင်တယ်။ဆိုတော့ဒီလိုပြတိုင်းချက်မျိုးတွေဟာကာလုံရဲ့စိတ်ပိုင်းဖြစ်တယ်။အဲ့တော့ကာလုံဆက်ကြည့်တဲ့ခါကျတော့သမရဘလူဖြစ်မယ်ဆိုတဲ့ဆိုင်လေအဲ့တော့ရှေ့ဘူတို့မလို့ရှိရင်ရှေ့ဘူကနေရုပ်ကြောင်းသားတဲ့ပုဂ္ဂိုလ်ကသမရဖြစ်လာရင်တော့အာနာအပြေဝနီးပါးကျင်းလုံးဝင်ရနိုင်တယ်ခုမှဥသိန်းစင်လိုပုဂ္ဂိုလ်မျိုးပေါ့ဗျာဒါကာလုံနဲ့ပတ်သက်တဲ့ပြတိုင်းမျိုးဖြစ်တယ်သို့တော့ဟာဒီအစိုးရကဘာကြောင့်ဖြစ်လဲဆိုတော့ကာလုံရဲ့ပြတိုင်းရဲ့အပြင်အစိုးရကတကယ်လည်းပတ်နေတာကရှေ့ဘူကျူတွေဖြစ်လို့ပဲအားလုံးသိတဲ့အတိုင်းပဲဒီလေးဝင်ကြီးဖြစ်တယ်ပြေးဝင်ကြီးရှိတယ်ကဝေးဝင်ကြီးရှိတယ်နေဆက်ကြီးရဝင်ကြီးဖြစ်တယ်သူတို့ကတကယ်လေပတ်နေအုပ်ချုပ်ရေးအရာရှိတွေဖြစ်တယ်ဒါကြောင့်သမရဟာစစ်ဘုဂျိုဟောင်းဖြစ်တဲ့အခါမှာနှစ်တောင်းကြီးဖွဲ့စည်းပုံကတကယ်သမရယာရုနေရာဒီကအာဏာကျင်းလုံးရသွားနိုင်တယ်ရိုးရတာအခုလိုဦးဝင်းမြင့်လိုဟာသမရမျိုးဆိုရင်တော့တကယ်အာဏာဘရောမရနိုင်ဘူးဆိုတော့ဒီလိုပြတိုင်းချက်တွေပါဝင်နှစ်တောင်းကြီးဖွဲ့စည်းပုံခြေခံဥပဒေအောက်မှာဘယ်တော့မှပြင်လို့မရတဲ့ပြတိုင်းချက်တွေရှိတယ်အမှအခန်းတက်မှာကျင်းကျက်တဲ့ဘူကြောက်ကောင်းမှုကျင်တုံးနေအခန်းနဲ့မှာပြည်တော်စုဖွဲ့စည်းပုံဘရော့မဖယ်ရဲ့ဖြစ်မကြောင်းနိုင်ဘူးအခန်းသုံးမှာကဘာမှမရှိတဲ့ဘေးနိုင်ငံမှာမှမကျင်တုံးနဲ့သမရွေးချယ်တဲ့ဘောင်စနစ်မျိုးကိုဘရော့မပြင်လို့မရနိုင်ဘူးအခန်းလေးမှာ စီဘူလေးဘုံတဘုံပါဝင်တော့ပြင်လို့မရနိုင်ဘူးအခန်း၅ကာလုံဘရုံးကပြင်လို့မရနိုင်ဘူးအခန်း၆တရားစီရင်မှာစီဘက်ဆိုင်တရားဝင်တရားဖွဲ့စည်းထားတာဘယ်တော့မှပြင်လို့မရဘူးအခန်း၁၁ရေးဖို့အချိန်ဒီအောက်မှာစစ်တပ်ကသာအထူးအခွင့်အာဏာပေးထားတဲ့ကြမ်းကြက်ဘရုံးကပြင်လို့မရနိုင်ဘူးအခန်း၁၂ဖွဲ့စည်းပုံပြင်ပုံမအောင်လည်းပြင်လို့မရနိုင်ဘူးကျောင်းကျန်တဲ့ရေးမပါတဲ့ပုံမှန်များလို့ဖြင့်ပြင်ဝင်ဒီကောင်ပေးနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်
။ဟုတ်ကဲ့ခင်ဗျာကျွန်တော်အဲ့မှာမေးချင်တာကခုနကကွန်ထူးပြောသွားတဲ့အထက်မှာပဲပြောရမယ်ဆိုရင်တော့ဖွဲ့စည်းပုံရဲ့အနှစ်သာရကိုမထိပါနဲ့ဆိုပြီးတော့ပိုချုံမူကြီးမြောင်းလိုင်းကိုယ်တိုင်ကဂျပန်သတင်းဌာနနဲ့တွေ့တော့လည်းပြောသွားပါတယ်ပြင်နာတော့လက်ခံတဲ့အနှစ်သာရမထိပါနဲ့ပြောသွားတယ်အဲ့တော့တစ်ဖက်မှာအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကတော့ကျူးပန်းနေတယ်ခုနကကွန်ထူးပြောသွားတဲ့ထိလို့မရဘူးဆိုတဲ့အချက်ကလှုပ်ထုံးလုံးနီးကြောင်ထိလို့မရတာလားဒါမှလွှတ်တော်ရင်းအခြေအနေကြောင်ထိလို့မရတာလား
ဒီလိုလေးပုံမှန်လေးတုံ6ကနရောင်းကြီးဖွဲ့စည်းဝင်ခြေခံဥပဒေကိုပြင်ဆင်ဖို့လမ်းညွှန်ပေးထားတာ။နရောင်းကြီးဖွဲ့စည်းဝင်ခြေခံဥပဒေလက်ခံကျင့်သုံးတဲ့ NLD ပါဝင်ဗေနန်ကြီးအင်အားစုပါတီမဆိုလေးတုံ6ရဲ့ပြင်ခွင့်ရှိတယ်တခြားဘာနဲ့မှပြင်ခွင့်မရှိဘူး။အဲ့တော့လေးတုံ6ရဲ့ဆိုရင်ခုနကကာကျိုးမင်းအောင်လိုင်းပြောတဲ့အချက်တည်းကခုနကျွန်တော်ပြောပြသွားတဲ့အချက်လက်တွေကြိုးရိုးတွေဟာကာကျိုးမင်းအောင်လိုင်းဆူလိုခြင်းနဲ့ကြိုးရိုးတွေကြီးပဲ။အဲ့ဒီကြိုးရိုးတွေကိုပြင်မယ်ဆိုရင်တော့ဖြစ်ရင်သူ့ရဲ့လိုအပ်ချက်ကဘာလဲဆိုတော့ဟာတုတော်ကိုယ်စားလှယ်အားလုံးရဲ့85ရာခိုင်နှုန်းကျော်ကတနည်းအားဖြင့်ဥပဒေစကားနဲ့ကြိုးရင်86ကပြင်ဝင်ပြမှရမယ် first step first step ပထမဆင့်နဲ့မပြည့်သေးဘူးဒုတိယဆင့်ကဘာလို့ဆိုတော့နောက်တပ်ပြည်လုံးညွဆန္ဒခိုင်ငွေခေါ်ရအောင်မယ်ခေါ်ပြီးတော့မှထက်ဝက်ကျော်ကဆန္ဒမင်းနဲ့ပြင်ဝင်ရမယ်ဆိုတော့လုံထုံးလုံကြီးရကြီးမားစွာကန့်တတ်ခံထားရတာကြောင့်မလို့ဒါကြောင့်မင်းအောင်လိုင်းပြောတဲ့အဲ့ဒါသူ့အခြေခံကြိုးရိုးတွေကတော့မပြင်ပါနဲ့ဆိုတာဟာသူကပြောကြတော့မလို့ဘယ်တော့မှပြင်ဝင်မရနိုင်ဘူးလို့ကျွန်တော်ပြောချင်တယ
်။ဟုတ်ကဲ့ကွန်ထူးလေလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျာကျွန်တော်နောက်ထပ်ပင်နိုင်ဆွေးနွေးတဲ့ဦးသက်စင်ကိုဖိတ်ခေါ်ချင်ပါလေ။ဦးသက်စင်ကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းအေဒီတာပါ။အဲဦးသက်စင်ရေအခုနောက်ကကွန်ထူးပြောသွားတာကြားမှာပါ။အခု NLD ကဖွဲ့လိုက်ပြီဆိုတဲ့ပူပေါင်းကော်မတီကတော့ဘယ်လောက်ထိအလုပ်ဖြစ်နိုင်လဲဘယ်လောက်ထိမျှော်လင့်ချက်ရှိလဲကိုသက်စင်ရဲ့အမြင်သိချင်ပါလေခင်ဗျာ
။အထူးကအပြင်ကျွန်တော်တို့ကနော်ကျွန်တော်လည်းအချိန်2008အချိန်ဥပဒေနဲ့ပတ်သက်ပြီးလုံးဝမတော်ခံပါဘူးကျွန်တော်2008အချိန်ကဥပဒေဆန့်ကျင်ပါပဲအဲဆန့်ကျင်တဲ့အခါကျတော့ကျွန်တော်တို့ကအခုလက်တွေ့အခြေအနေကိုကျွန်တော်စဉ်းစားမှဖြစ်ပါတယ်လက်တွေ့အခြေအနေစဉ်းစားမယ်ဆိုတဲ့အခါကျတော့2010မှာ NLD ပါတီကဒီကောပုံပွင့်ပါဘူးဘာလို့2008အချိန်ကဥပဒေမတော်ခံဆိုတဲ့ပုံစံနဲ့မဝင်ဘူးဆိုတော့ကျွန်တော်တို့က2015မှာ NLD ပါတီကဒီခြေလှမ်းဥပဒေရဲ့ဆရာလီအရာနည်းနည်းပေါ်ပြင်ဆင်ပြီးတော့ပဲဒါကြောင့်ကျွန်တော်ဂျူကောပုံနေပေါ့ဗျာ။အဲ့ဒီပါတီနိုင်ရတယ်။အဲ့ဒီပါတီနိုင်ရတဲ့ခါကျတော့ဟုတ်ကျွန်တော်တို့ကဒါကတည်ရွယ်ဝင်လမ်းကြောင်းရ။အဲ့ဒီပါတီကလည်းဒီဂျူကောပုံနေအခြေအနေမှာဒီရှင်းဖို့ရှိချင်တဲ့ဥလိုပြည့်စင်နေဆိုတော့ဒီအကတိကဖို့နဲ့ဒီဂျူကောပုံဝင်နေဂျူကောပုံ2015ဂျူကောပုံဝင်နေ2015မှာသူနိုင်နေပေါ့။တော့ကျွန်တော်စနစ်ဓာတ်ရုပ်ကိုထားလိုက်ပေါ့ဗျာ။ဆိုတော့2015မှာနိုင်ပြီ။နိုင်တော့သူငွေရစဉ်းစားမယ့်ပုံစံကကျွန်တော်အာလုံးသိထားတဲ့ပုံစံကကျွန်တော်က NLD ပါတီကရုပ်ကပွဲဝင်လိုက်ပြီဆိုရင်ဒီဥပဒေ2008ခြေကံဥပဒေဘောင်ကွင်းရပဲခြေကံဥပဒေပြင်ဆင်လို့ရတယ်။အဲ့တော့2008ခြေကံဥပဒေရဲ့ဘောင်ကွင်းရပဲခြေကံဥပဒေပြင်ဆင်လို့ရမယ်ဆိုတော့သူလက်ခံပြီးဝင်လိုက်ပြီ။ဝင်လိုက်ပြီဆိုရင်2008ခြေကံဥပဒေဘယ်လိုပြင်ဆင်မှာကျွန်တော်စဉ်းစားရမယ်။စဉ်းစားမှာတစ်ခုပဲရှိတယ်။ကျွန်တော်တို့ကပြည်သူပြည်ရုံးနဲ့ပေါင်းပြီးတော့2008ခြေကံဥပဒေကိုဘယ်လိုဖြတ်စည်းတတ်တယ်။ဒါမှဘယ်လိုပြင်လိုက်လဲ။ဒါနောက်ဒုတိယတစ်ခုကဒီဥပဒေကျွန်တော်ပြန်ဆောင်ရှိခြေကံဥပဒေဘောင်ကွင်းကဒီ2008ခြေကံဥပဒေပြင်ဆင်မှုဆိုတာသုံးတော့ကျွန်တော်ကွန်ပဏီဖွဲ့တာယူလိုက်ဆိုတာကဒါကပြောလို့ရှိရင်တော့ဒါကဖိတ်ပြီးမရှိဘူးဗျပြောချင်တာကကျွန်တော်တို့ကဒီဝတ်မှခြေကံဥပဒေအဓိကဟိုလက်ပဲနောက်တစ်ခုအဓိကဥပဒေထုတ်ကင်ထားတာဘာလို့လဲတတ်မတော်ပဲစစ်တပ်ပဲဒီစစ်တပ်နဲ့ဒီ NLD အနှံပါတီနှစ်ခုကကျွန်တော်ကတကယ်တော့အပြန့်အလှန်ယုံကြည်မှုရဲ့အပြန့်အလှန်တော့နိုင်ငံရေးပဒိရင်မရှိဘဲနဲ့ဘယ်နည်းမတိဖောက်စားပဲနဲ့ကိုယ့်သဘောနဲ့ကိုယ်လူတို့ဖွဲ့လူတို့ဟိုနင်းပေါ်တော့အတိုက်ခံလုပ်ပြီးတော့သူတို့ဒီတိုက်ခိုက်ထိတ်တိုက်ရင်ဆိုင်ပြီးတော့လူတို့ပြင်မယ်ဆိုတဲ့ကိစ္စအတော့ကျွန်တော်မြင်ကြည့်ဘူးအရှင်းရင်းပဲတကယ်ပြင်းနေဆိုလို့ရှိရင်2008အခြေခံဥပဒေဘောင်တွင်းရတဲ့ပြင်ခွင့်ရှိတယ်ဘာကြောင့်သူက2008အခြေခံဥပဒေဘောင်တွင်းကသူရုပ်ောက်ပေါ်ဝင်ထားလို့အဲ့ဒီအခြေခံဥပဒေဘောင်တွင်းရတဲ့သူအစိုးရဖွဲ့ထားတယ်ဆိုတော့အစိုးရဖွဲ့ထားတယ်ဒီဘောင်တွင်းကသူထားချင်သူပြင်မယ်ဆိုလို့ရှိရင်ဒီဘောင်တွင်းကပြင်လို့ရပြင်းကျင်လို့ဆိုရင်စစ်တပ်နဲ့သူကနှိမ့်နိုင်ရမယ်။သဘောတူမှုညီမှုယူရမယ်။ပဋိညာယူရမယ်။ဘလို့မလို့ဆိုရင်စစ်တပ်နဲ့မရှိဘူး။ငါလုပ်ချင်တာလုပ်မယ်ဆိုရင်ဟာကျွန်တော်မျိုးကြည့်ဘူး။ဒါကကျွန်တော်မျိုးယုံကျွန်တော်မြင်တာကဒါကဘာမှလုပ်ရမယ်မထင်ဘူး။လုပ်လို့ရနိုင်တာတစ်ခုပဲရှိတယ်။စစ်တပ်ကလည်းသဘောတူထားတယ်။ဟာဥစ္စာစံခံရတဲ့သဘောတူထားတယ်။နှစ်ထောက်တက်ကိုပြင်လို့ရမယ်။ဒီချက်ကဘာမှလုပ်မရဘူး။
ဘယ်ချက်ကိုလဲခင်ဗျာ။ကိုသက်စီပြောခုနကဘယ်ချက်ကိုပဲပြင်လို့ရမယ်ပြောတာလေ။
ပုံမှန်26ပြည့်နဲ့ပြည်နယ်လေးတွေဒီချက်ပုံနဲ့နာပါဆိုရာ10နှစ်လို့အာမျိုးသားပြည်နယ်ချင်းရှိနေတယ်လို့ထင်တယ
်ဟုတ်ကဲ့
ဒီချက်ပုံပြီးတော့ဘာမှလုပ်နိုင်မလို့
ဟာတာကဘယ်ချက်တွေလဲခင်ဗျအကြောင်းအရာလေးပြောပါဦ
းဟုတ်ကဲ့ပုံမှန်26ပြည့်ကတော့တိုင်းဒေသကြီးဝန်ကြီးများသို့မဟုတ်ပြည်နယ်ဝန်ကြီးများကိုခန့်အပ်တောင်းဝန်ပေးခြင်းဆိုတဲ့အပိုင်းဒီမှာဖြစ်နေတာကဥပမာပြောကျွန်တော်တို့ဗျာဟိုပြီးခဲ့တဲ့95ရွေးကောက်ပွဲဒီပါရွေးကောက်ပွဲနိုင်ပြီးတဲ့အခါမှာရှင်းပြောလို့ရှင်းတာရခိုင်နဲ့ရှမ်းမှာမနိုင်ဘူးအများစုမဖြစ်ဘူး
အ
ဖြစ်တဲ့အခါမှာရခိုင်စစ်တော်နဲ့ရှမ်းစစ်တော်မှာရှိနေတဲ့စစ်တော်ကြီးကရွေးကောက်ထားတဲ့ဝန်ကြီးချုပ်အဖြစ်ဖြစ်နေအများစုနိုင်ပြီးတော့အစိုးရဖွင့်နေတဲ့ NLD ပါတီရဲ့သမရနေပြီးတော့ဒီဒေသတွေမှာဒီပြည်တွေမှာဝန်ကြီးချုပ်ခန့်လိုက်တယ်အဲ့ဒါလည်း NLD ပါတီကတကယ်ပြောလို့ရှိရင်ဖော်ရပြောင်းမှုပြောင်းလဲနေဆိုတဲ့ဟာကသူတို့ရဲ့လုံချက်နဲ့မကိုက်နေတာပေါ့ဆိုတော့အမှန်ပြောလို့ရှိရင်ဒီဟာပြည်ဒီဟာကိုပြင်မှုလို့လေဒီဟာပြင်မှုလို့ဆိုတော့ပြည်နယ်နဲ့တိုင်းဒေသကြီးမှာရှိနေတဲ့စစ်တော်တွေကသာရင်ဒီရဝင်ကြီးနဲ့တိုင်းပြည်သားကြီးဝင်ကြီးတို့ကိုခန့်အပ်ဖို့ရှိရဆိုတာတကားမဖြစ်မီပြင်ဆင်ရမယ့်ကိစ္စဖြစ်တယ်ဒီကျတဲ့ဦးစန်းစင်ကတော့မလဲဒီကိစ္စကိုသူစူးစမ်းနေတာရှိပါလေကျွန်တော်အမြင်ကတော့ဒီကျတဲ့ပြည်နယ်တောင်းကျင်နေဆိုရင်တက်နေပြင်ယူပါနိုင်ငံကြီးပြင်ယူပါပြီးရင်ပြည်နိုင်မှုကြတောင်းလဲပ
ါဟုတ်ကဲ့
ဒါနဲ့ခိကြလို့တောင်းလို့ရနေတဲ့ကိစ္စမျိုးကပုံမှန်26ပြည့်လို့မျိုးဒီအတိအကျကိုခံယူအထူးကအမြန်ဆုံးတောင်းလိုက်ဖို့လိုအပ်တယ်လို့ပြော
တာကတော့လက်ရှိကြံ့ခိုင်ရေးပါတီကတင်မဲ့မူချမ်းနဲ့အလားတူမဲ့ထင်ပါတယ်
။ဟုတ်ကဲ့ကြံ့ခိုင်ရေးကတင်ညာကလည်းကျွန်တော်ကဘယ်လိုမျိုးဆင်းရဲခြင်းနဲ့ပါညာတော့ထားပါတော့ကျွန်တော်တည်သူကြောင့်နေဆန်းလို့ရှင်တော့ဘသူကလည်းဒီဖြစ်စီဘသူကကောင်းတို့ဖြစ်စီတည်သူတည်းလုံးပဲအကျိုးရှိမယ်။တိုင်းပြည်အတွက်အကျိုးရှိမယ်ဆိုလို့ရှင်တော့ကျွန်တော်ကတည်သူဖောက်ကိုဖောက်ခံပါအောင်
ဟုတ်ကဲ့ကိုအောင်သူကကုသစင်ရောလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာတော်ရရှင်တော်များလည်းလီလိုင်းပေါ်မှာရောက်နေလို့ပါကိုစလိုက်ပွေကုန်းဟုတ်ကဲ့ဆွေးနွေးမြေမြောင်းလို့ရပါတယ်
โอเคตั้งแต่รอดีพฤศจิกายนปีนี้ก็ถ้าตํารวจเนี่ยจําพูดว่ารออยิมจิรุษาปีนพูดตัวรู้ซ่าเลย NLD ก็เราตัวปีปู2ใส่ใต้ปีนพูดรู้ซ่าเลยตะเกียงจ้ะรอ NLD ตํารวจโตจําพูดอดิกะไม่หุบบ่ปีปู2ใส่ในองค์สาตัวปีนพูดอ่ะยี้จิเลยตัวป่าอดิกะไม่หุบบ่เออตัว2000พฤศจิกายนปีนขึ้นปีนขึ้นเกษตรก็ลูกที่ใส่เลยเอออยิจิในองค์สาปีนไปมาဘာလို့လဲဆိုတော့ဒီတိုင်းသွားနေဆိုရင်တော့ဒီနေ့နေ့တစ်ချိန်ချင်းကြိုက်ရင်ကျွန်တော်ပြည်သူတွေနဲ့ရင်ဆိုင်လေးချိန်ကြိုက်ရင်တော့သူတို့ဟောကျွန်တော်တို့အတွက်လည်းမကောင်းဘူးသူတို့လည်းကောင်းမှာမဟုတ်ဘူးအဲ့တော့ဖက်ဒရယ်ဖြစ်နိုင်ဖွင့်တွေ့တော့ဟိုပမာန်ညာ60ပြည်လို့ပြင်ပေးပါတော့ဒီမိုကရေစီဖြစ်နိုင်ဖွင့်တွေ့တော့တမရိုဒီဥပဒေကြီးမှာပါဝင်နေတဲ့အကိစ္စတွေကိုလည်းသူတို့နောက်ဆုတ်ပေးပါအုပ်ချုပ်ရေးမှာကြတော့လုံးလုံးဆယ်တမရိုကပါနေနေဆိုရင်လည်းပြဿနာမှုပြင်မဲ့ဒီပြည်ပြည်မှာစစ်ပဝင်နေနေဆိုရင်တော့ဟိုဟိုတခါတို့အစ်စ်ကိုဖြတ်တော်မှာစစ်ကွေးသွားတဲ့ပုံစံမျိုးမှာတို့တင်ခန်းစာယူပြီးနေလို့ကျွန်တော်ပြောချင်ပါတယ်ဆရာ
ကျွန်တော်ပင်နိုင်ဆွေးနွေးသူတွေပြန်လှည့်ပေးချင်ပါတယ်အရင်ဆုံးကောင်ထုကိုမေးချင်ပါတယ်ဆွေးနွေးတဲ့သူတွေကတော်ရရှင်တွေရဲ့အမြင်တော်များများကအခုပူပေါင်းကော်မတီလုပ်တဲ့ကိစ္စကမဖြစ်နိုင်ဘူးကောင်ထုလည်းပြောသွားတယ်မဖြစ်နိုင်ဘူးဒါဟိုပြင်လို့ဖွဲ့အဲ့တော့တကယ်တော့ဖွဲ့စည်းပုံကိုဒီ2008ဖွဲ့စည်းပုံကိုပြင်နိုင်မဲ့တခြားနည်းလမ်းတွေရောရှိလားမျှော်လင့်စရာတွေရောရှိပါလားခင်ဗျဟ
ိုဒီလိုကခုနကျွန်တော်ဥဒက်စဉ်ဆွေးနွေးသွားတဲ့ပုံမှာကျွန်တော်အမြင်ကိုလည်းနည်းနည်းမျှချင်တယ
်
ပြင်နိုင်တဲ့အခြေခံပေါ်အနည်းပုံမှန်260ကိုပြောသွားတယ်ဒါကတော့ပုံမှန်260ကပြင်ခွင့်ရနိုင်တဲ့အခြေအနေရှိတယ်ဆိုတာကိုတော့ကျွန်တော်မငြင်းပါဘူးသို့တော့ပြင်ခွင့်ပြီးလားလက်တွေ့တော့မသိဘူးပေါ့ဗျာဒါပေမဲ့ကျွန်တော်ပြောချင်တဲ့ချက်ကပါလဲဆိုတော့နှောင်းကြီးဖွဲ့စည်းပုံအခြေခံဥပဒေဟာပြင်စည်းလမ်းကြောင်းကိုသွားလို့တော့မှတိုင်းပြည်မတည်ငြိမ်နိုင်ဘူးငင်းချောင်းမရနိုင်ဘူးပြည်ပြည်အောင်ဘရောမှာဖြစ်နိုင်အဲ့ဒါကကျွန်တော်ပြောချင်တာ261ကိုပြင်ဝင်ပေးလိုက်အောင်တော့တော့ပြည်내ဝင်းကျုပ်တွေကိုသက်ဆိုင်အတိုင်းအတာပြည်내ကြီးကရွေးချယ်ခန့်ခွင့်ပေးနိုင်အောင်တော့ဘာမှတူးထူးမလာဘူးဘာကြောင့်လဲကျွန်တော်ရှင်းပြပါမယ်ချက်3ချက်တစ်ကဥပဒေပြူရင်းနဲ့ပတ်သက်လာရင်ပြည်အောင်စုလွတ်တော်ကအဓိကဖြစ်တယ်ပြည်အောင်စုလွတ်တော်ကအဓိကအကြဆုံးတိုင်းပြည်ရဲ့အကြောင်းရပ်ဒီဥပဒေပြူခွင့်ယူထားတယ်ပြူလဲပြူပြီးသွားပြီဥပမာဆိုကြပါဦးဗျာကျွန်တော်တို့ပြည်내တွေကအဓိကထားပြီးတော့အခွင့်အရေးလိုချင်ကြတဲ့သဘောပြန်စတာသဘောပေါင်းခြင်းနေရာနဲ့ပတ်သက်တာလေအဲ့ဒါကြီးအကုန်လုံးကပြည်တော်စုလွတ်တော်မှာဥပဒေပြူဝင်ရှိတယ်ပြည်내မှာမရှိဘူးအဲ့တော့ပြည်내ဥပဒေပြူစည်းရုံးကိုပြန်ကြည့်လိုက်ပါဘာသာတွေ့ရမလဲဟဲ့လားဒီဟောပေါ့ကျွန်တော်တို့စားနဲ့စားတွေ့ပြီးစားတွေ့ပစ္စည်းရှိမယ်နောက်တစ်ခါအဲကြောင်းကြီးကျေရနာသူ့ခွင့်မရှိဘူးဖြတ်တောက်တာလူခွင့်ရှိမယ်သူခွင့်ရှိမယ်နောက်စစ်တော်နဲ့ပတ်သက်လို့ပြည်နယ်မှာဘာခွင့်မှမရှိဘူးကြီးရွာထင်းဆိုင်ခွင့်ကြီးရွာထင်းဆိုင်ခွင့်ကိုဥပဒေပြုခွင့်ပေးထားတယ်ဒါကြောင့်ဥပဒေပြုရေးနဲ့ပတ်သက်လာရင်ဘာမှပြည်နယ်မှာခွင့်အာဏာမရှိဘူးနောက်အုပ်ချုပ်ရေးကိုကြည့်လိုက်ပါ2000ကြီးဖွဲ့စည်းပုံမှာခြေဖက်ကျွန်တော်ရှင်းပြသွားပြီးအဓိကကာလုံက
မြူသားကောင်းနဲ့လူကြီးကောင်းစီကအဓိကတော့ချက်ဖြစ်တယ်သူကအဓိကချုပ်ကင်ထားတယ်ပြီးတော့အခန်းတစ်မှာလည်းပဲဘိုလ်ချုပ်ကင်မှုအဓိကသွားတယ် rigid centralization လို့ခေါ်တယ်တော့တင်းကျတဲ့ဘိုလ်ချုပ်ကင်မှုကျင့်သုံးထားတဲ့ဖွဲ့စည်းပုံဖြစ်တယ်ဒါကြောင့်ဥချုပ်ရေးအာဏာကိုပြည်နယ်မှာပြည်နယ်ဝန်ကြီးချုပ်ဒီကူဟာလားရှင်မြောက်ခွင့်ပြုံးတော့ပြည်နယ်ဝန်ကြီးချုပ်ဟာတာလုံအောက်မှာညင်ညော်ဝတ်နေရအောင်မယ်ညွန်လိုက်ချက်မရှိဘူးဒါအချိန်နဲ့မှာပြည်နယ်မှာလည်းပဲစစ်တပ်ကကုသရေများတို့တော်ထဲမှာလည်းဆက်ပါအောင်မယ်စစ်တပ်ကကုသရေများကအစိုးရခွေထဲမှာဆက်ပါအောင်မယ်ဒါဒုတိယချက်ဖြစ်တယ်။နောက်အရေးကြီးဆုံးကတရားစီရင်ဖြစ်တယ
်။ကျွန်တော်ကိုတက်စီကိုအချိန်ပေးလိုက်ချင်ပါလေခုနကကိုအောင်ထူးဆွေးနွေးသွားတဲ့အပေါ်မှာကိုအောင်ထူးကတော့ပြင်စင်းလမ်းကြောင်းကဘလူးမကျိုးမရှိပါဘူးကျိုးမရှိနိုင်ဘူးအမြင်ပေါ့ကိုတက်စီရဲ့တုံ့ပြန်ချက်ကျွန်တော်တစ်မိနစ်ကျော်ကျော်လောက်အချိန်ရပါတယ
်။ကျွန်တော်ကဟောင်းချစ်ခြေခံဥပဒေကို၄သုံးဆက်ကိုပြင်လိုက်ချင်အခုပြင်လိုက်ချင်ဒါပေမဲ့ကျွန်တော်လက်မှတ်တွေထိုးခဲ့ပြီးသွားပြီဒါပေမဲ့တက်စနာကဘာဖြစ်လဲဆိုတော့ကျွန်တော်ကအခုကျွန်တော်တို့ဒီလိုလုပ်ချင်တဲ့ပုံစံတိုင်း energy အစိုးရက energy လွတ်တော်ကလုပ်နိုင်မလားကျွန်တော်တို့ထောက်စမ်းရတာပါဆိုတော့လုပ်နိုင်မလို့နိုင်ဥပမာဒီခေါင်းစဉ်ကလည်းဘယ်လောက်ထိလုပ်နိုင်မလဲဆိုတဲ့အကြောင်းဥပဒေခေါင်းစဉ်ဖြစ်တဲ့အတွက်ကျွန်တော်ဆွေးနွေးရတဲ့ပုံစံကလည်းကျွန်တော်တို့ကအခုလက်ရှိအနေအထားရလက်ရှိအခြေအနေရဘာလုပ်နိုင်မလဲဆိုတော့စဉ်းစားတော့ပါကျွန်တော်ဘာလုပ်နိုင်မလဲဥပမာစတော့ဆိုဝန်ကိုဆိုတော့ဘုမစ်ထုတ်တယ်ကိုပြင်နိုင်နေမဲ့လေသူကတင်စားဝယ်မှုနဲ့ပတ်သက်ဆိုဟုတ်တင်စားခွင့်မှုနဲ့ပတ်သက်ပြီးဆိုတော့ရာတိတိကိုလည်းပြင်ရမှာပါအဲ့ဒါလည်းစစ်တကလက်ခံပြီးသားပါဆောင်းဆိုရှင်နဲ့တော့ဥပဒေနဲ့တက်မှလည်းဒီဂျာတိနဲ့ပတ်သက်ပြီးစင်ထားတဲ့ဟာရှိပါတယ်ဒါဟာအခုချိန်ကြီးအကောင့်တွေမပေါ်သေးဘူးတော့မှတ်မှားတာဖြစ်နေတာရှိပါတယ်ဆိုတော့ပြောချင်တာကစစ်ထုတ်ပြင်ရမယ်ရာတိနဲ့ပြင်ရမယ်တရားဆိုလို့ရှိရင်စတက်ကလည်းခလက်ခံနေတော့အချိန်ကြီးရှိတယ်။
ချင်းစစ်သွားလို့ပါ။ပေါဝင်ဆွနေပြီးတဲ့ကောင်ထူးကုသက်စင်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ဒါရိုက်လေးလိုက်စီစဉ်မှုတော့ကျွန်တော်တို့အချိန်အကန့်အသတ်ကြောင့်ဒီမှာပဲဂျန်နာခွင့်ပြပါခင်ဗျာ
။အခုတော့မနက်ခင်းတိုင်းပုံမှန်တင်ဆက်ပေးနေတဲ့ဒီတရင်ချင်းချုပ်ကိုကြားပါတော့မယ်။ဒေါက်ခင်မျိုးသက်ကကြေညာပါလိမ့်မယ်။
American သမ္မတ Donald Trump ပေါ်မှာ Russia နဲ့ဆက်နွယ်မှုရှိနေတယ်ကိုတန်တရားရှိတဲ့အတွက်ဒဏ်မြန်ထောက်လန်းရေးတွေလုပ်ခဲ့တယ်လို့2019မှာသူပြောကြားခဲ့စဉ်တုန်းကထိတ်တန့်တတော်မတ်တွေဘက်ကပယ်မချခဲ့ဘူးလို့ယာယီ FBI အကြီးအကဲဟောင်း Andrew McCabe ကပြောကြားလိုက်ပါတယ်။လွန်ခဲ့တဲ့နှစ်နှစ်လောက်ကသူအဲ့လိုထောက်လန်းရေးဆက်တင်လိုက်ပြီးမကြခင်မှာပဲအထက်လွှတ်တော်အများစုမှခေါင်းဆောင် Mitch McConnell အောက်တော်တော်ဥက္ကဋ္ဌ Paul Ryan နဲ့အဲ့ဒီချိန်ကထိတ်တန့် Republican အမတ်တွေအပေါင်းအဝင်ထိတ်တန့်အမတ်၈ဦးကိုသူကအကြောင်းကြားခဲ့တယ်လို့MPC သတင်းဌာနကအင်ကာနိတ်ကပြောကြားလိုက်တာဖြစ်ပါတယ်။ရှေ့သတင်းပတ်ထဲမှာမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဒုတိယအကြိမ်ထိပ်သီးဆွေးနွေးပွဲကျင်းပမှာနဲ့ပတ်သက်ပြီး American သမ္မတ Donald Trump ကမျှော်လင့်ချက်တွေကြီးကြီးမားမားထားကြောင်းသိပ်မပြောတော့ပါဘူး။ဒါပေမဲ့လာမယ့်ရက်တွေအတွင်းစိတ်လှုပ်ရှားစရာတွေတွေ့ကြုံရမယ်လို့ခန့်မှန်းပြောကြားလိုက်ပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့အင်ကာနိကသမ္မတထရမ့်မှာတယ်လီဖုန်းနဲ့ဆက်သွယ်ပြောကြားခဲ့တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းဗုဒ္ဓဖူးနေမှာတယ်လီဖုန်းဆက်သွယ်ပြောကြားဖို့ရှိပါတယ်။တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်ကိုအတိအကျအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်အခွန်ကောက်ခံမှုအသစ်ချမှတ်ဖို့မတ်လ၁ရက်နေ့နောက်ဆုံးထားသတ်မှတ်ထားတာကိုရက်ပြောင်းရွှေ့နိုင်တယ်လို့ American သမ္မတ Donald Trump ကပြောကြားလိုက်ပါတယ်။လက်ရှိမှာဆွေးနွေးမှုတွေကအဆင်ပြေချောမောနေတယ်လို့သမ္မတကအင်ကာနဲ့သမ္မတအင်ဂျူမသတင်းတောက်တွေကိုပြောကြားခဲ့တာပါ။ဆွေးနွေးမှုအဆင်ပြေပြီးဖြစ်ထွန်းတိုးတက်မှုတွေကများတဲ့အပြင်ကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ရဖို့အတွက်ရက်အတိအကျကိုအထူးပြုသတ်မှတ်ထားတာမျိုးမရှိတဲ့အတွက်ဘာတွေဖြစ်လာမယ်ဆိုတာကိုစောင့်ကြည့်ဖို့လည်းပြောပါတယ်။ကုန်သွယ်ရေးဆိုင်ညှိနှိုင်းမှုဆွေးနွေးမှုအခြေအနေကိုတော့တိတ်ရှုပ်ထွေးနေတယ်လို့သမ္မတ Trump ကပြောကြားလိုက်တာပါ။အငင်းပွားနေတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးပူးပေါင်းကော်မတီအဖွဲ့ဝင်အစည်းကိုအင်္ဂါနေ့ကပြည်ထောင်စုလွှတ်တော်မှာမဲခွဲအတည်ပြုလိုက်ပါပြီ
။နောက်ဆက်ရနိုင်ငံကသတင်းချင်းချုပ်ကိုဒေါက်ခင်မြို့သက်ကြေညာခဲ့တာဖြစ်ပါတယ်။ဒီခုမနေ့ပိုင်းစီစဉ်ထုတ်လွှင့်မှုကမတ်ဆုရင်ထွေးနဲ့မတ်အင်ဂျင်နီဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ်။ VOE ကိုနားဆင်အားပေးကြတဲ့အတွက်ကျေးဇူးများတင်ပါတယ်။ VOE ကို Facebook စာမျက်နှာကနေလည်းနေ့တိုင်းတရက်ထုတ်လင်းပေးနေတာဖြစ်ပါလိမ့်ခင်ဗျာကျွန်တော်ကြောင်းလည်းပ
This program has come to you from the Voice of America, Washington.